Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်စက်တင်ဘာလ13ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမမရှင
်ကျမကတော့စုမြတ်မမရှင်ယူကရိန်းနိုင်ငံတွင်အမေရိကန်ကစစ်ရေးအသုံးစိတ်သုံးဆွဲဖို့ကိုသမ္မတဒေါ်နယ်ထရမ့်ခွင့်မပြုရင်ခွင့်ပြုလာအောင်လို့လွှတ်တော်ကဆောင်ရွက်မယ်လို့ထိတ်တဲရီပပ်ဘလစ်ကန်အမတ်တယောက်ကပြောကြားလိုက်ပါတယ်။ဟောင်ကောင်နဲ့မြန်မာနိုင်ငံကြားမှာအခုထက်ပိုပြီးဘလို့ရင်းနှီးမှုတွေလုပ်နိုင်မလဲနီးလန်းရှာဖွေမယ်လို့ဟောင်ကောင်အစိုးရအကြီးအကဲကပြောကြားလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းအတွက်သောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေကတော့တက်မတော်ကနေတရားစွဲဆိုဖို့ကြိုးပမ်းခံခဲ့ရတဲ့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်နဲ့တက်မတော်ကာကွယ်ဦးစည်းချုပ်ဘိုးချုပ်မှုကြီးမင်းအောင်လိုင်းတို့တွေ့ဆုံခဲ့တဲ့အချိန်မှာတော့ငြိမ်းချမ်းရေးစစ်ဆောင်ပြည်သူတွေရဲ့နေရက်ရင်းပြန်ရေးဆွေးနွေးခဲ့ကြပါတယ်
ဒီဆုံးဆွေးနွေးကြီးမှာဒီနေ့ဆက်ချက်ပေါ်မှာမိသားနဲ့ပေါ်တော့အပြုတော်နဲ့ဟိုငင်းချမ်းရေးကိုအားလုံးဆောင်ရွက်တော်နေဆိုတော့ဖြစ်နိုင်တယ်လို့
ဒေါက်တာကလမ်ဆမ်ဆောင်ပါရှင်နောက်ပိုင်းပြည့်စုံတာဆင်ရပါမယ်နောက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချုပ်ခွင်ရဒေသမှာတော့ဒီကနေ့တိုက်ပွဲအပြင်းထန်ဖြစ်ပွားပါတယ်ရခိုင်ပြည်နယ်တွေကစစ်ရှောက်စခန်းတချို့မှာတော့စားနပ်ရိက္ခာနဲ့ဆန်ပြက်လက်မှုတွေကြုံနေရပါတယ်ရခိုင်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်6ဦးနေရက်ကိုပြန်လာကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးခန္ဓာတူတာဆောင်လေအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာခန္ဓာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့တောက်ကြညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့မဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ယူကရိန်းနိုင်ငံအတွက်အမေရိကန်ကစစ်ရေးအသုံးစိတ်ဒေါ်လာတန်250သုံးစွဲရေးကိုသမ္မတဒေါ်နယ်ထရမ့်ခွင့်မပြုဘူးဆိုရင်လွှတ်တော်ကနေအဲ့ဒီအသုံးစိတ်ကိုအစားထိုးပေးမယ်လို့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကထိတ်တန့် Republican အမတ်တယောက်ကပြောကြားလိုက်ပါတယ်။ယူကရိန်းအပေါ်ရုရှားရဲ့ရန်လိုမှုတွေကိုတုံ့ပြန်နိုင်ရေးစီစဉ်ထားတဲ့အသုံးစိတ်ကိုသမ္မတထရမ့်ကပယ်ဖျက်ခဲ့မယ်ဆိုရင်လေဒီအသုံးစိတ်ကိုမဖြစ်မနေသုံးဝင်ပြုအောင်လို့လွှတ်တော်ကဆောင်ရွက်မှာဖြစ်တယ်လို့အထက်လွှတ်တော်အမတ် Ron Johnson က VOA ယူကရိန်းဌာနကိုပြောကြားခဲ့ပါတယ်။ယူကရိန်းသမ္မတVladimir Zelensky နဲ့ KF မြို့တော်မှာတွေ့ဆုံခဲ့တဲ့အမတ် Johnson ကကြဲကြဲပြန့်ပြန့်ဖြစ်နေတဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးအတွက်သမ္မတ Zelensky ရဲ့ချင်းကပ်ဆောင်ရွက်မှုဟာအားရစရာဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်။ Balkan ဒေသနိုင်ငံတွေနဲ့ Ukraine နိုင်ငံကိုတွားရောက်တဲ့ American လွှတ်တော်ကိုယ်စားလှယ်အဖွဲ့ကအမတ် Johnson အပြင် Democrat အထက်လွှတ်တော်အမတ် Chris Murphy တို့ကိုရုရှားနိုင်ငံကတော့ပြည်ဝင်ခွင့်မပေးခဲ့ပါဘူး။
တရုတ်နိုင်ငံအနေနဲ့ American ရဲ့ပယ်ပိဆက်ဝတ်သားနဲ့အခြားစိုက်ပျိုးမှုတွေတွင်းကုန်တွေပေါ်အခွန်ချမှတ်ထားတာကိုရုပ်သိမ်းပေးမယ်လို့ဒီနေ့ပြောလိုက်ပါတယ်။တရုတ်အမေရိကန်ကုန်သွယ်ရေးဆွေးနွေးပွဲတွေကိုရှေ့လာတယ်လို့ဖို့စီစဉ်ထားချိန်မှာနှစ်နိုင်ငံကြားတင်းမာမှုတွေလျှော့ချရေးနောက်ထပ်လှုပ်ဆောင်မှုတစ်ခုဖြစ်ပြီးပြောကြားချက်ထွက်ပေါ်လာတာပါ။တရုတ်ဆွေးရပိုင်းရှင်ဝါသတင်းဌာနကကြေညာခဲ့တဲ့ဒီပြောကြားချက်အရဒီပြောကြားချက်ဟာဒီကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံနှစ်ခုကြားဆက်ဖြစ်နေတဲ့ကုန်သွယ်ရေးစစ်ပွဲအရှိန်လျှော့နိုင်ဖို့မကြာခင်ကလှုပ်လာခဲ့တဲ့ရင်ကြားစိတ်အပြည့်အစုံလှုပ်ဆောင်မှုတွေကနောက်ဆုံးထွက်ပေါ်လာတာပါ။မနေ့တုန်းကလည်းတရုတ်ကုန်သွယ်ဝန်ကြီးဌာနပြောခွင့်ရဂေါင်ဖန်ကတရုတ်အနေနဲ့အမေရိကန်ရဲ့ဝက်သားနဲ့ပယ်ပိဆက်တွေလိုစိုက်ပျိုးမှုမျိုးတွေထွက်ကုန်တွေကိုဝယ်ယူတင်သွင်းဖို့စဉ်းစားနေတယ်လို့ဆိုခဲ့ပါတယ်။ဒါအပြင်ပြောခွင့်ရဂေါင်ကဆက်ပြီးဝါရှင်တန်မှာနောက်လာလုံမဲ့ကုန်သွယ်ဆွေးနွေးပွဲတွေအတွက်ရေကန်မြေကန်ကောင်းတွေကိုနှစ်နိုင်ငံလုံးကဆက်လက်ဖော်ဆောင်သွားဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်။အရင်ကတော့တရုတ်အနေနဲ့အမေရိကန်စိုက်ပျိုးမှုမျိုးတွေထွက်ကုန်တွေပေါ်25ရာခိုင်နှုန်းအခွန်ချမှတ်ထားပြီးအမေရိကန်ကအများဆုံးပို့ကုန်ဖြစ်တဲ့ပယ်ပိဆက်တင်သွင်းမှုကိုလည်းရပ်ဆိုင်းထားခဲ့ပါတယ်။ဒါပေမဲ့ဒီပယ်ပိဆက်တင်သွင်းမှုကိုပြန်ဆမယ်လို့တော့ဒီနေ့တရုတ်ရဲ့အကြေညာချက်ထဲမှာအတိအကျမဖော်ပြထားပါဘူးခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာဒီမိုကရက်ပါတီကနေသမ္မတလောင်းအဖြစ်ဝင်ရောက်အရွေးခံနိုင်ဖို့ကြိုးစားနေကြသူ10ယောက်ရဲ့စကားဆက်ထုတ်ပွဲအတွင်းမှာသမ္မတဒေါ်နယ်ထရမ့်ကိုအနိုင်ရရေးအပါအဝင်အကြောင်းအရာမျိုးစုံကိုအနိုင်လူပြောခဲ့ကြပါတယ်။လူများထောက်ခံမှုမှာထိတ်တန့်ရောက်နေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အထက်လွှတ်တော်အမတ်တွေဖြစ်တဲ့အဲလီဇဘက်ဝါရန်နဲ့ဘာနီဆန်ဒက်စ်တို့ကိုတို့ကနေပြီးတော့သမ္မတထရမ့်အပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။သမ္မတထရမ့်ကိုအနိုင်ရခဲ့ရင်ကျန်းမာရေးနဲ့ပညာရေးဆိုင်ရာအခွင့်အလမ်းတွေအများကြီးပိုကောင်းလာမယ်လို့ဒုသမ္မတဟောင်းဘိုင်ဒန်ကပြောကြားပါတယ်။ အထက်လွတ်တော်အမတ်ဆန်ဒါစ်ကလည်းတမရာထရမ့်ဟာအမေရိကန်သမိုင်းအတွက်အန်ဒီအရှိဆုံးတမရာလို့ဆိုခဲ့ပါတယ်။3နှစ်ကြာတဲ့စကားဆစ်ထိုးပွဲအတွင်းဂျမ်မာရီဆိုင်ရာပြုပြင်ပြောင်းလဲရေးကိစ္စတွေကိုအခြေအတည်ညှင်းခုံကြပါတယ်။ဂျမ်မာရီမူဝါဒတွေဘလို့ပြင်ဆင်မလဲဆိုတဲ့အပေါ်မှာဒုသမ္မတဟောင်းဘိုင်ဒန်အထက်လွတ်တော်အမတ်ဝါရန်နဲ့ဆန်ဒါစ်တို့ကြားအကြီးအကျယ်ညှင်းခုံကြပါတယ်။ပြည်သူတိုင်းဂျမ်မာရီဆောင်းချမှုရစီမဲ့အစိုးရဂျမ်မာရီအာမခံအစီအစဉ်ကိုအထက်လွတ်တော်အမတ်ဝါရန်နဲ့ဆန်ဒါစ်တို့ကလှုပ်ချပါတယ်။ဒုသမ္မတဟောင်းကတော့သမ္မတအိုဘားမားလက်ထက်ကကျင့်သုံးခဲ့တဲ့တန်ဖိုးနဲ့ကျန်းမာရေးစောင့်ရှောက်မှုအာမခံအစီအစဉ်ကိုပိုကောင်းအောင်လုပ်ဖို့လိုလားပါတယ်။အမေရိကန်မှာအများစိတ်ဝင်စားနေကြတဲ့နိုင်ငံတဲကိုတရားမဝင်လာနေကြသူတွေကိစ္စ၊တနက်ထိန်းချုပ်ရေးကိစ္စ၊ကုန်သွယ်ရေးကိစ္စတွေကိုလည်းတက်ဆစ်ပြည်နယ်ဟျူစတန်မြို့မှာပြုလုပ်တဲ့စကားဆက်ထိုးပွဲအတွင်းမှာညှင်းခုံဆွေးနွေးခဲ့ကြပါတယ်
။ Israel ဝန်ကြီးချုပ်ဗန်ဂျမိုင်းနက်တန်ယာဟူကဣသရေလအနေနဲ့အင်ပီရိုနားမှာထောက်လွှင့်ကိရိယာတွေတက်ဆင်ထားတယ်ဆိုတဲ့သတင်းကိုညင်းပယ်လိုက်ပြီးဒါဟာလောက်ချန်တာတသက်ဖြစ်တယ်လို့ပြန်ဆွဆွဲလိုက်ပါတယ်ဝါရှင်တန်ခြေဆိုင် political သတင်းဌာနမှာဖော်ပြခဲ့တဲ့ဒီဣသရေလထောက်လွှင့်မှုသတင်းကို American ဆိုင်ရာဣသရေလသံရုံးပြောခွင့်ရ Elet Sturmeyer ကလည်းညင်းဆိုထားပြီးဣသရေလအနေနဲ့ American မှာထောက်လွှင့်ရေးလုပ်တာမရှိဘူးလို့ဆိုပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဣသရေလဘက်ကပြောတာကိုထောက်ခံခဲ့ပြီးဣသရေလအနေနဲ့ထောက်လှမ်းရေးနည်းပညာတွေကိုအင်ပီရိုနားမှာချထားလိမ့်မယ်လို့သူမယုံကြည်ကြောင်းအင်ပီရိုသတင်းထောက်တွေကိုမနေ့ကပြောခဲ့ပါတယ် Political သတင်းဌာနကတော့အင်ပီရိုနားနယ်ဝါရှင်တန်မြို့တော်ထဲအခြားအရေးပါတဲ့နေရာတွေမှာတွေ့ခဲ့တဲ့ထောက်လှမ်းရေးကိရိယာတွေချထားမှုဟာအမေရိကန်အနေနဲ့မဟာမိတ်ဣသရေလလက်ချက်ဖြစ်ကောင်းဖြစ်နိုင်တယ်လို့အမေရိကန်အစိုးရအရာရှိတွေကယုံကြည်ထားကြောင်းမနေ့ကပဲသတင်းဖော်ပြခဲ့ပါတယ်Sting Race လို့သိလေရှိတဲ့အငယ်စားထောက်လှမ်းကိရိယာတွေခြားထားခဲ့မှုဟာသမ္မတထရမ့်ကိုထောက်လှမ်းမှုရည်ရွယ်ခဲ့ပုံရတယ်။ဒါပေမဲ့ဒီဣသရေလရဲ့အောင်မြင်မှုရှိမရှိကိုတော့မသေးကြဘူးလို့ဖော်ပြခဲ့ပါတယ်။ FBI American Federal စုံစမ်းစစ်ဆေးဘီရိုနဲ့အခြား American Agency တွေအနေနဲ့ဒီထောက်လှမ်းကိရိယာတွေကိုစစ်ဆေးသုံးသပ်ခဲ့ရမှာဣသရေလထောက်လှမ်းအဖွဲ့တွေနဲ့အခြေဆက်ရှိတာကိုတွေ့ခဲ့တယ်။ဒါကြောင့်လွန်ခဲ့တဲ့နှစ်နှစ်အတွင်းဒီကိရိယာတွေခြားထားမှုမှာဣသရေလနောက်ွယ်ကရှိကောင်းရှိနိုင်တယ်လို့အမေရိကန်မျိုးသားရေးထိတ်တန့်အရာရှိအမျိုးသားလုံခြုံရေးထိတ်တန့်အရာရှိဟောင်းတွေကပြောခဲ့ကြအောင် political သတင်းဌာနကဆိုပါတယ်ခင်ဗျာ
ဒီရီအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965ไนโนมิเตอร์32กิโลเฮิรตซ์9300ไนโนมิเตอร์57กิโลเฮิรตซ์5885တို့ဖြင့်စနေတနင်္ဂနွေမှာไนโนมิเตอร์190กิโลเฮิรตซ์3905ကနေပြောထုတ်လွှင့်ပေးပါတယ်ရှင
်တောက်ချာနေ냐ပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ဟောင်ကောင်ကျွန်းအစိုးရနဲ့မြန်မာအစိုးရကြားဆက်ဆံရေးတိုးတက်စေဖို့မျှော်လင့်ကြောင်းနဲ့အခုထက်ပိုပြီးဘလို့ရင်းနှီးမြှုပ်နှံမှုတွေလုပ်နိုင်မလဲနီးလမ်းရှာဖွေမယ်လို့ဟောင်ကောင်အစိုးရအကြီးအကဲကယ်ရီလမ်ကပြောကြားလိုက်ပါတယ်။ဟောင်ကောင်မှာကျင်းပတဲ့ခေတ်သစ်ပိုလမ်းမကြီးဆိုင်ရာထိပ်သီးစည်းဝေးပွဲကိုတက်ရောက်နေတဲ့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစည်းဝါးဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ဥက္ကဌဦးတောင်ထွန်းနဲ့ကြာသာရေးနေ့ကတွေ့ဆုံအပြီးမှာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောကြားခဲ့တာပါတွဲဆောင်ပွဲအတွင်းမှာရင်းနှီးမြှုပ်နှံမှုတိုးမြင့်ရင်းနဲ့နှစ်နိုင်ငံကြားဗီဇာကိလုတ်ခွင့်ပေးထားချိန်ထပ်တိုးရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့တရုတ်အစိုးရပိုင်ရှင်ဟွာသတင်းမှဖော်ပြပါတယ်မြန်မာနိုင်ငံကိုလာတဲ့ဟောင်ကောင်ပတ်စပို့ကင်ထားတဲ့ကမ္ဘာလက်ခီးတွေအတွက်ပြည်ဝင်ခွင့်ကင်းလုတ်ခွင့်ကို၈နှစ်စက်တင်ဘာလအထိတက်တန်းတစ်နှစ်ထပ်တိုးပေးခဲ့တာကိုအုပ်ချုပ်ရေးမှူးကယ်ရီလမ်ကထောက်ပြပြီးနှစ်နိုင်ငံကြားဆက်ဆံရေးနဲ့အပြန်အလှန်ပူးပေါင်းဆောင်ရွက်မှုနောက်ထပ်တိုးတက်လာနိုင်လိမ့်မယ်လို့ပြောကြားခဲ့ပါတယ်ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြမှုတွေသတင်းပန်းနဲ့ချီဟောင်ကောင်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့ဟောင်ကောင်အရေးဟာပြည်တွင်းရေးမိသားစုအရေးပြဿနာဖြစ်တယ်လို့မြန်မာအစိုးရကမကြာခင်ကပဲပြောကြားထားပါတယ်။ဟောင်ကောင်မှာလွတ်လပ်စွာပြောဆိုခွင့်ကိုလေးစားရမှာဖြစ်တယ်လို့တစ်ချိန်တည်းမှာပဲဟောင်ကောင်မှာဘလို့အကြမ်းဖက်မှုကိုမဆိုပြင့်တင်ရှုတ်ချရမယ်လို့ဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြင့်တန်းကိုယ်စားလှယ်ဦးကျော်မွန်းတို့ကလက်တလောပြောကြားခဲ့တာဖြစ်ပါတယ်။
ဆော်ဒီအာရေဗျရဲ့ရှေးမင်းသားမိုဟာမက်ဘင်ဆာမန်ရဲ့အမဖြစ်သူကပြင်သစ်ကသူ့အိမ်မှာရေပိုက်လာပြင်သူကိုကိုရီယာတို့နဲ့ရိုက်နှက်ခိုင်းပြီးသူ့တိုက်ခန်းမှာချုပ်ထားခဲ့တဲ့ပြစ်မှုတွေအပြစ်ရှိကြောင်းပြင်သစ်တရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပါတယ်။မင်းသမီးဟက်ဆာဘင်ဆာမန်ကိုပြင်သစ်တရားရုံးကမနေ့ကပဲဒဏ်ကြေး$10,000နဲ့ထောင်ဒဏ်10,000ချမှတ်ခဲ့ပါတယ်။မင်းသမီးဟက်ဆာရဲ့ရေချိုးခန်းထဲကပရိဘောဂတွေကိုရေပိုက်သမားကဓာတ်ပုံရိုက်ယူခဲ့တဲ့အတွက်ဆိုပြီးသူကိုရန်တော်နဲ့ရိုက်နှက်ခိုင်းခဲ့တယ်လို့ဆွဆွဲချက်မှာဖော်ပြထားပါတယ်။ရေပိုက်သမားဟာအရှ်ရက်ဖ်အိတ်ဆိုတဲ့အီဂျစ်နိုင်ငံဘွားပြင်သစ်နိုင်ငံသားဖြစ်ပါတယ်။ရေပိုက်သမားကိုရိုက်နှက်ဖို့မင်းသမီးဟက်ဆာက သူ့ကိုအမိန်ပေးခဲ့တာလို့ကိုရန်တော်ရန်နီဆိုင်ဒီကတရားရုံးမှာမနေ့ကထွက်ဆိုခဲ့ပါတယ်။သူကတော့ဆိုင်ငံထောင်တန်၈လနဲ့ဒဏ်ကြေးဒေါ်လာ9600ချမှတ်ခဲ့ပါတယ်။ဆာမန်ဘရင်ရဲ့ဒူရီသောသမီးဖြစ်တဲ့ဟက်ဆာကသူ့အိမ်ထဲကပရီဘော့ဂါတွေကိုရေပိုက်သမားကတပ်ပုံရိုက်ပြီးရောင်းဖို့လုပ်တယ်လို့ယူဆတာကြောင့်စိတ်ဆိုးဒေါသထွက်ခဲ့တယ်လို့ဆိုပါတယ်။ဟက်ဆာရဲ့ရေချိုးကန်တွေကလက်ဆေးပကံကိုပြင်ဖို့2016ခုနှစ်ကစက်တင်ဘာလမှာလှုပ်အပ်ခဲ့တဲ့ပိုက်ဆရာ H ကတော့သူ့အလို့သဘောအရပရီဘော့ဂါတွေကိုတပ်ပုံရိုက်ရတယ်လို့ပြောပါတယ်။မင်းမီးရဲ့ပြင်သစ်ရှိနေကတော့တရားဥဆုံးဖြတ်ချက်ပေါ်ယူခံဝင်သွားမယ်လို့ဆိုပါတယ်။အခင်းဖြစ်ပြီး၃ရက်ကြာမှနိုင်ငံတကာထွက်သွားတဲ့မင်းမီးဟဆာကတော့ပြင်သစ်ကိုပြန်ရောက်မလာသေးပါဘူးခင်ဗျာ
။ဗြိတိန်နိုင်ငံမှာရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးဆန္ဒပြသူတွေကလန်ဒန်ဟီထရိုလေဆိပ်နားမှာအဝေးထိန်ဒရုန်းယာဉ်လွှတ်ပြီးတော့လေရင်ခီးတွေပြဲအောင်လို့ဆန္ဒပြဖို့ကြိုးစားခဲ့ပေမဲ့လေရင်ခီးစင်တွေကိုမထိခိုက်ဘူးလို့လေဆိပ်တာဝန်ရှိသူတွေကပြောပါရယ်လေဆိပ်ကန့်သတ်စုံထဲမှာဒရုန်းယာဉ်လွှတ်ဖို့ကြိုးစားသူအမျိုးသားနှစ်ယောက်ကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပါရယ်ချာလာဘရီနီကလည်းဆန္ဒပြသူ9ယောက်ဖမ်းဆီးခံရပါရယ်ဟီထရိုပေါ့စ်လို့နာမည်ပေးထားတဲ့ဆန္ဒပြအဖွဲ့ကလေဆိပ်နဲ့9ကီလိုမီတာအကွာအတွင်းဒရုန်းယာဉ်တွေလွှတ်ပြီးတော့လေရင်ပြန်တပ်မှုတွေရပ်သွားအောင်ဆန္ဒပြကြဖို့ဖြစ်ပါရယ်လေရုညဉ့်ဉန်းစီတဲ့ကာဗွန်ဓာတ်ငွေထုတ်လွှတ်မှုလျှော့ချရေးအစိုးရကပြင်းပြင်းထန်ထန်ဆောင်ရွက်စီဖို့သူတို့ကရည်ရွယ်တာပါဒရုန်းယာဉ်တွေတရားမဝင်လွှတ်တင်တာဆန္ဒပြမယ်ဆိုတဲ့အစီအစဉ်တွေရှိပေမဲ့လေရင်ခီးစင်တွေကိုမထိခိုက်ဘူးလို့ဟီထရိုလေဆိပ်ရဲ့ဝက်ဘ်ဆိုက်မှာထုတ်ပြန်ထားပါတယ်အဝေးထိန်ဒရုန်းယာဉ်တွေလွှတ်မတင်နိုင်အောင်ဟီထရိုလေဆိပ်ကအဝေးထိန်ဆက်သွယ်ရေးကိုကြားဖြတ်ခဲ့တယ်လို့ဟီထရိုပေါ်စဖွဲ့ကပြောပါတယ်ခီးတွေဘေးကင်းစွာခီးသွားလာနိုင်ရေးအတွက်အန္တရာယ်ဖြစ်နိုင်တဲ့ကိစ္စတွေကိုကာကွယ်ဖို့အာဏာပိုင်တွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့လေဆိပ်တာဝန်ရှိသူတွေကပြောကြားထားပါတယ်
။ပိုယဟန်မင်းကြီးဖရန်စစ်အနေနဲ့ထိုင်းနိုင်ငံကိုရှာရှာပါပါသွားရောက်ပြီးဂျပန်ကိုလည်းဆက်သွားဖို့ရှိနေပါတယ်။လူဝင်ပါလာတဲ့သွားမဲ့ပိုယဟန်မင်းကြီးရဲ့ဒီအာရှခီးစဉ်ထဲမှာနျူကလ িয়ার လက်နက်လုံးဝဖျက်သိမ်းရေးတောင်းဆိုဖို့နဲ့ထိုင်းနဲ့ဂျပန်ကလူနည်းစုခရစ်ယာန်တိုင်ဝမ်ကိုချိမြှောက်ဖို့အဓိကဖြစ်ပါတယ်။ပိုယဟန်မင်းကြီးအနေနဲ့အာရှတိုက်ကိုနိုဝင်ဘာ19ကနေ26တွင်ခရီးထွက်မှာဖြစ်ကြောင်းဗာတီကန်အသင်းတော်ကအတည်ပြုလိုက်ပြီးထိုင်းနိုင်ငံဆိုင်ရာဗာတီကန်တန်ကိုယ်စားလှယ်ကိုင်းချုပ်ဆရာတော်ကလည်းဒီထိုင်းခီးစဉ်ကိုဒီနေ့ကြေညာလိုက်ပါတယ်။ပိုယဟန်မင်းကြီးဟာထိုင်းနိုင်ငံကိုနိုဝင်ဘာ20နဲ့23တွင်မှာဝေရောက်မှာဖြစ်ပြီးအဲဒီနောက်ဂျပန်ကိုဆက်သွားမှာပါ။ပိုယဟန်မင်းကြီးအနေနဲ့မြန်မာနိုင်ငံကိုလည်း2019ခုနှစ်အခုလိုနိုဝင်ဘာလကုန်ပိုင်းတုန်းကပဲပထမဆုံးရောက်ရှိခဲ့ပူပါတယ်ထိုင်းနိုင်ငံကတော့1984ခုနှစ်တုန်းကပိုယဟန်မင်းကြီးဒုတိယမြောက်ဂျွန်ပေါ်သွားရောက်ခဲ့ပြီးနောက်ထပ်ပိုယဟန်မင်းခီးစဉ်တွေမရှိခဲ့တာကြားပါပြီခင်ဗျာ
တောက်ကြညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမက်ဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်အပြည့်အခက်ရက်စဲရေးသဘောတူညီမှုမလုံဆောင်နိုင်ခင်မှာအစိုးရဘက်ကတင်ပြလာသလိုစစ်ရှောင်တွေရဲ့နေရက်ပြန်ရေးအရင်လုံးမဲ့ဆိုရင်ငြိမ်းချမ်းရေးကိုမြင်တွေ့ရမှာမဟုတ်ဘူးလို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံတဲ့အချိန်မှာတင်ပြခဲ့တယ်လို့KBC ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်တက်မတော်ပေါ်မှာအတရေဖြတ်မှုနဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးတန်းထိုက်ကမြကြီးနားမြို့တရားရုံးမှာဥတိုက်လျှောက်ထားခဲ့ပြီးတော့တပ်ဖက်ကနေပြန်လည်ရုတ်သိမ်းပြီးတဲ့ရပ်ပိုင်းအတွင်းမှာပဲ KBC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်နဲ့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့မနေ့တုန်းကမန္တလေးမြို့မှာတွေ့ဆုံခဲ့တဲ့အချိန်ပြောဆိုခဲ့တာပါအကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်
KBC နှစ်ချင်းခရီးရန်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆွန်ကတပ်မတော်ရဲ့ဂုံတိတ်ကညှို့နှွမ်းစေရာပြောဆိုခဲ့တဲ့ဆိုရဲအကြောင်းပြချက်နဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးတန်ထိုက်ကပြည်မှုဆိုင်ရာဥပဒေပုံမှန်200နဲ့မြကြီးနားမြို့တရားရုံးမှာဩဂုတ်လ16ရက်ကဥတိုက်လျှောက်ထားခဲ့တဲ့ကိစ္စကိုပြန်လည်ရုပ်သိမ်းပြီး2ရက်အကြာစက်တင်ဘာ12ရက်နေ့ကတပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ KBC ဥက္ကဋ္ဌတို့မန္တလေးမြို့မှာတွေ့ဆုံခဲ့ကြတာပါတွေးဆုံမှုရဲ့အတွင်တပ်မတော်ဘက်က KBC ဥက္ကဋ္ဌကိုတရားစွဲရာရုပ်သိမ်းတဲ့အကြောင်းငြင်းငြင်းရေးလက်တွဲဆောင်ရွက်ဖို့ပြီးတော့ဘာသာရေးဖိနှိပ်မှုတွေတပ်မတော်ဘက်ကမရှိကြောင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောခဲ့တယ်လို့ဆိုပါတယ် KBC ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆွန်ဘက်ကတော့နှစ်ဖက်ငြင်းငြင်းရေးကိစ္စတွေပြန်ဆနိုင်ဖို့နဲ့ဆက်ဆောင်တွေအင်ပြနိုင်ဖို့အဓိကဆွေးနွေးခဲ့ပြီးနှစ်ဖက်အပြည့်အဝရေးထိုးပြီးမှပဲဒေသခံတွေနေရပြန်ရေးကိုမျှော်လင့်ကြောင်း VOA ကိုအခုလိုပြောပါတယ်
အခုကျွန်တော် NRPC နဲ့လုပ်နေတဲ့အပေါ်မှာဒီစက္ကနရာကိုအရင်ပြမယ်ဆိုတဲ့အပေါ်မှာပေါ့နော်ဒီစက္ကနရာပဲပြန်ပြီးတော့ပေါ့ဒီ peace process ကိုတော့မရောက်နိုင်ဘူးပေါ့အဲ့ဒါကြောင့်ကျွန်တော်တို့ကတော့ဒီ KCC နည်းတော့ဒီ KO နဲ့လည်းကျွန်တော်ဆွေးနွေးပြီးတဲ့အချက်ကတော့ bilateral to be မှာအလုံးပြန်ရေးကိုဆက်လုပ်ကြပေါ့ဆိုတဲ့ပုံပေါ်ဆက်ဖြစ်ပါတယ်ဒါကြောင့်မလို့ ားလုံး IDB တွေအားလုံးရဲ့ပြန်ရင်းငင်းချမ်းကြီးရဲ့ခြေလှမ်းတလောင်းကိုကျွန်တော်တို့စတင်တွေ့ရမှာဖြစ်တယ်
နှစ်ဖက်တပိုင်းဆိုင်ရာကိစ္စရေးဆွေးနွေးရအခါမှာအလျှော်အတင်းနဲ့ညှိနှိုင်းကြဖို့လဲဆွေးနွေးခဲ့ကြတာမှာတမတော်ဘက်ကငြိမ်းချမ်းရေးကိုအချိန်ယူပြီးပူးပေါင်းဆောင်ရွက်ဖို့မျှော်လင့်ကြောင်းဒေါက်တာကလမ်ဆန်ဆွန်ကပြောပါတယ်
ဒါပေမဲ့ဒီချက်ချင်းကြီးပြောင်းလဲလို့မရတဲ့အပိုင်းမှာလည်းတို့တို့ရုံးကန်နေရတယ်လို့လည်းကျွန်တော်အဲ့လိုပဲမြင်ပါတယ်ဒီဆိုဆွေးနွေးကြီးမှာဒီညဆက်ချက်ပေါ်မှာမြစ်တာနဲ့ဘောတော့ဒီအပြုတ်တော်နဲ့ဟိုငြိမ်းချမ်းရေးကိုအားလုံးဆောင်ရွက်တော့မယ်ဆိုတော့ဖြစ်နိုင်မယ်လို့ကျွန်တော်အဲ့လိုပြင်နေပါတယ်
ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆွန်နဲ့အတူဆေးရော်ဖော်ရန်တူမိုင်ဆေးရော်ဖော်ရန်ခါလီပြီးတော့ငင်းငယ်ဖော်ဆောင်ရေးအဖွဲ့ PCG ကဦးလမိုင်ကွမ်ကြာနဲ့ဦးခပ်ပရာခွန်အောင်တို့တက်ရောက်ခဲ့ကြတာပါတမတော်ကာဝေးဦးစိချုပ်ယုံကလည်းဒီတွေ့ဆုံမှုအကြောင်းသတင်းထုတ်ပြန်ထားပါတယ် KIO ပါတဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အစိုးရငင်းငယ်ကိုဆက်လက်အဖွဲ့တွေနှစ်ဖက်အပြစ်ခတ်ရစရေးအတွက်လာမယ့်စက်တင်ဘာ16ရက်နဲ့18ရက်တို့မှာကျိုင်းနှုံမြို့မှာတွေ့ဆုံသွားဖို့လည်းရှိသလိုတမတော်နဲ့ KIO အဖွဲ့ကြီးကမှလည်းအပြစ်ရစရေးအတွက်တရားတွေ့ဆုံဆွေးနွေးခဲ့ကြတာလည်းရှိပါတယ်2017ကနေပြန်ဖြစ်ပွားနေရဲ့ကချင်လက်နက်ကိုင် KIA နဲ့တပ်မတော်ကြားတကြောပြန်တိုက်ပွဲရေးကြောင်းကချင်နဲ့ရှမ်းမြောက်မှာစစ်ဆောင်ဥယျာဉ်တသိန်းဝန်းကျင်ရှိပြီးသူတို့နေရပြန်နိုင်ဖို့ကချင်စစ်ဆောင်များအကူအညီကယ်ဆယ်ရေးကော်မတီ KHCC ကစူးစမ်းနေရလဲဖြစ်ပါတယ်
ကိုဇော်ထပ်ပါရှင်ဆက်ပြီးတော့ရှမ်းမြောက်ပိုင်းဘက်ကတိုက်ပွဲတွေရဲ့သတင်းတင်ပြပေးကြပါတယ်အစိုးရနဲ့တရုတ်မြန်မာနယ်စပ်အခြေစိုက်မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကြားမှာငြိမ်းချမ်းရေးအတွက်တွဲဆုံဆွေးနွေးကြဖို့ပြင်ဆင်နေကြမှာပဲရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသမှာတော့တပ်မတော်နဲ့ TLL တအောင်းပလောင်ဖွဲ့တို့ကြားဒီကနေ့မနက်တိုက်ပွဲတွေထပ်ဖြစ်ပါတယ်တိုက်ပွဲကတော့မနက်9နာရီကနေစဖြစ်ပြီးတော့နေ့ကင်း2နာရီခွဲအထိလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိသလိုရဟတ်ရင်တွေထဲမှာတိုက်ခိုက်တာတွေလည်းရှိနေပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့အစိုးရရဲ့ငင်းကြိုင်းကိုယ်စားလှယ်အဖွဲ့နဲ့ KIO ကချင် TNLA တအမ်းပလောင် MNDA ကိုကနဲ့ AA ရခိုင်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာလာမယ့်16ရက်နဲ့18ရက်နေ့တွေမှာကျိုင်းတုံမြို့မှာတွဲဆုံဆွေးနွေးဖို့ပြင်ဆင်နေတာဖြစ်ပါတယ်။ဒီလိုပြင်ဆင်နေချိန်မှာပဲဒီကနေ့နမ်ဆန်မြို့အနီးမှာတမ်ရွန်နဲ့ DNLA တို့တိုက်ပွဲဖြစ်ပွားနေကြောင်းပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာဦးစည်းအဖွဲ့ရဲ့အလုံးမှုဆောင်ဦးမိုင်သိန်းစော်ကအခုလိုပြောပါတယ
်။နမ်ဆန်မြို့ရဲ့ GLN အုပ်စုဟိုချောင်းကျေးရွာမှာတောင်ရုဖျားအောက်မှာဖြစ်တာ။မနေ့9နာရီကနေ7နာရီမတင်လောက်ပဲဖြစ်တယ်ရ။ဒီတောင်ရုဖျားမှာဖြစ်နေလေပေါ့တယ်တွားလိုက်လာလိုက်ဆိုရင်ဘာလို့လဲဆိုတော့တောင်ရုဖျားကဒီလိုမျိုးမြင်ဟာ6000ကျော်ပေါ့နော်9000ကတ်နေတာပေါ့နော်အဲ့ဒီဂုံးပေါ်ရောက်ပြီဆိုရင်မြို့နယ်တစ်ခုလုံးရေချစ်ခင်တဲ့ကုန်းလုံးမြင်ရတဲ့အခါကျတော့သူတို့ကတော့အဲ့ဒီမှာကနှစ်တစ်ချို့တော့ဝင်နားတဲ့အနေထားရှိတယ်ဒါပေမဲ့တက်ကလည်းတောက်လျှောက်မြို့ပြင်မှာထွက်နေတဲ့အခါကျတော့ဆက်ကိုသွားဖြည့်ပြည့်တယ်ဖြစ်သွားတာ
DNLA တန်းပလောင်အဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကတိုက်ပွဲတွေဂျိုးကြဂျိုးကြဆက်လက်ဖြစ်ပွားနေပြီးရဟတ်ရင်နဲ့ပါတိုက်ခိုက်တာတွေရှိကြောင်းပြောပါတယ်
ဒီမနေ့ခုနလိုက်လာဝန်ဆောင်မှာနမ်ဆန်မြို့နောက်ပဲဒီတောင်ယူဖရာကုန်းဘုံနော်အဲဒီမှာဒီတမ္မတိတညတိခလာယနိမင်္ဂလာကျွန်တော်တည်ရင်ကုတိကိုရှိတဲ့နေရာကိုလာရောက်ဒီကတက်ခဲ့တော့တိုက်ပွဲစတင်ဖြစ်သွားတယ်ဒီတိုက်ပွဲကတော့ကြီးကြီးကြီးဖြစ်နေတဲ့ဒီနမ်ဆန်တပ်စခန်းရဲ့နမ်ဆန်ဒီနမောရဲ့ပွဲကဒီကံနာနေနေမှာဒီအခုထိပေါ့နော်အချိန်90လောက်ရှိပြီဆက်မပြေတော့ဒီခဏနေဘူးလည်းအခုနာနေ20လောက်ဒီအဲ့မှာရဟင်းနေပြီနဲ့လာရောက်ဒီခဏနေတော့ဒီ
နမ်ဆန်မြို့နယ်ကတန်ခါတော်တပားကလည်းအခုလိုမိန်ကြပါတယ
်ဒီမန်တုံမြို့နယ်နဲ့နမ်ဆန်မြို့နယ်ကိုဥတီပြီးတော့ရဟင်း20ထိလာခဲ့အမြောက်တန်ခါတော်ပြစ်နေတာမနေ့ကလည်းအခုတည်းပြစ်နေတယ်နော်မြို့ဝနေရှမ်းပြည်လာပါဟိုးတောင်ကုန်းပေါ်မှာပြည်လဲခုရရချင်းပြန်လာပြီဒါဆိုပဲဆက်သွားတယ်ဘုံကချရတယ်ခိုလာတို့လူရှောရတို့အဆုံးအဘုံကချပလိုက်တယ်ဟိုလာတောင်ကြီးရဟုတ်ကဲ့နည်းနည်းကျော်လာလေ
ဒီနေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးမင်းမြန်းနိုင်ဖို့တမ်ရော့ဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးညနေ၄နာရီခွဲအချိန်ထိတော့တိုက်ပွဲအတွင်းအရသားတွေထိခိုက်တဲ့တည်င်းနဲ့ထွက်ပြေးတင်းရှောင်တဲ့တည်င်းတွေမရရှိသေးကြောင်းပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာဦးစည်းအဖွဲ့ကပြောပါတယ်လက်ရှိတိုက်ပွဲဖြစ်ပွားနေချိန်ဟာတမ်ရော်ကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းကစစ်တိုင်းဒေတာကြီး၅ခုမှာစစ်ရေးလှုပ်ရှားတာတွေရပ်ဆိုင်းကြောင်းကြေညာထားချိန်ဖြစ်ပြီး DNLA အပါအဝင်မြောက်ပိုင်းအဖွဲ့တွေဘက်ကလည်းတလားအပြစ်ခတ်ရပ်ဆဲကြောင်းကြေညာထားချိန်ဖြစ်ပါတယ်
ကိုမိုးစောပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကသတင်းကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်အတွင်းမှာစစ်ဘေးရှောင်စခန်းတချို့မှာတော့စားနဲ့ရိတ်ခါဆံပြက်လက်မှုနေတဲ့ကြုံနေရတယ်လို့တချို့စခန်းတွေမှာတော့ဆံမလုံလောက်မှုပြဿနာတွေနဲ့ကြုံနေရပါတယ်ကြောက်တော်မျိုးတွေကကန်ဆောက်စစ်ရှောင်စခန်းကိုဆံရိတ်ခါကူညီပေးတာကိုရက်ဆိုင်ပေးဖို့ပြည်နယ်အစိုးရဘက်ကကမ္ဘာစားနဲ့ရိတ်ခါအစီအစဉ် WFP ကိုညွှန်ကြားထားလို့ဒီလအတွက်ဆံအခက်ခဲဖြစ်တာလို့စခန်းတာဝန်ခံတွေကပြောပါတယ်ဒါအပြင်မြောက်ဦးပုံနှကျွန်းမျိုးနယ်ကစစ်ရှောင်စခန်းတချို့မှာလည်းရိတ်ခါအခက်ခဲတွေကြုံနေရပါတယ်။ပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေဘက်ကပြောတာကတော့စစ်ရှောင်စခန်းတွေထဲမှာဆန်ရိတ်ခါလုံလောက်စွာပေးထားလို့ဆန်အစားတခြားရိတ်ခါတွေထောက်ပံ့ပေးဖို့ WFP ကိုပြောဆိုတာဖြစ်ကြောင်းနဲ့ရိတ်ခါဝေငှရေးမှာစည်ရင်းလွဲချော်မှုတွေရှိနေလို့ညှိနှိုင်းပြီးတော့အစားပြန်ဖြည့်ပေးမယ်လို့ပြောဆိုတာပါ။အကြောင်းစုံကိုနိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါမြမတမတော်နဲ့အေးအေးရခိုင်လက်နက်ကင်ဖွဲ့တို့စစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်မြို့နယ်တချို့ကစစ်ဘေးရှောင်စခန်းတွေမှာဒေးရပိုင်းတွင်စန္ဒရိတ်ခါအခက်အခဲတွေနဲ့ကြုံတွေ့နေရတာပါ။ကြောက်တော်မြို့နယ်ကန်ဆောက်စစ်ရှောင်စခန်းကိုကမ္ဘာစန္ဒရိတ်ခါအစီအစဉ် WFP ကနေစံကူညီတာရပ်ဆိုင်းဖို့ရခိုင်ပြည်နယ်ဆွေရကနေညွှန်ကြားထားလို့ဒီလအတွက်စံပြက်လက်မှုနဲ့ကြုံနေရတယ်လို့စစ်ရှောင်စခန်းတာဝန်ခံကန်ဆောက်ဆရာတော်ကမိန့်ပါတယ်။
လက်ရှိရှင်ကဒီလာတက်မှာတော့စားရရတော့တော်လျက်ခက်တဲ့မထင်ကြဘူး။ဒီလာတော့ကတော့ WF ကလာပေးရပါတော့။ဒီလာမှာတော့အဆန်ကြတော့အစိုးရကပေးလိုက်တယ်လို့ပြောတယ်။အစိုးရကဆန်ပိုက်ထားတယ်၊ကျန်တဲ့အပေးရရတယ်ဆိုပြီးပြောတယ်။ဒီလာမှာတော့ဆန်ခက်ခက်တော့ရှိမယ်။အဲသူတို့ပြောတာကတော့ဒီလိုတော့မှအစိုးရကနေခွင့်ပြုရင်ပေးဖို့အတွက်အစီအစဉ်ရှိပြီးသားပေါ့နော်။အစိုးရကလည်းပိတ်ထားလို့တော့ပြေးရတာအဲ့လိုပုံစံမျို
းလူကြီး400ကျော်ရှိတဲ့ကန်ဆောက်စစ်ဆောင်စခန်းကိုကမ္ဘာစန္ဒရိတ်ခါအစီအစဉ် WFP ကနေစန္ဒရိတ်ခါထောက်ပပေးရကနေဒီရပိုင်းတွင်ပြည်နယ်အစိုးရကနေစန္ဒရိတ်ခါထောက်ပတာရပ်ဆိုင်ထားဖို့ WFP ကိုညွှန်ကြားထားကြောင်းဆရာတော်ကမိန့်ပါတယ်ပြည်နယ်အစိုးရဖွဲ့အနေနဲ့စစ်ဆောင်စခန်းတွေမှာစံထောက်ပထားတာလုံလောက်စွာရှိနေလို့စံစားတခြားရိတ်ခါတွေထောက်ပဖို့ပြောဆိုတာဖြစ်ကြောင်းဒီခိုင်ပြည်နယ်အစိုးရဖွဲ့စီပင်ဝန်ကြီးဦးဝင်းမြင့်ကအခုလိုဖြေရှင်းချက်ပေးထားပါတယ
် WFP ကထောက်ပနေရဆိုတာလည်းတော့ကျွန်တော်စံရိတ်ခါကအစိုးရကအပြည့်အဝထောက်ပပေးနေတာဖြစ်တဲ့အတွက်ကြောင့်စံရိတ်ခါကိုထောက်ပပေးပါလို့ပြောလို့မရဖြစ်ဘူး။နော်ကျွန်တော်တို့လာချင်းကျွန်တော်တို့ပြီးနေတာပဲ။ဒီမှာအတူရိတ်ခါဘလို့လိုအပ်မယ်ဆိုတော့အဲ့ဒီစံရိတ်ခါကိုကျွန်တော်တို့ပံ့ပိုးပေးထားတယ်တလားပုံကြီးရဲ့ခါမှာနောက်တလားအတူဆက်ပြီးတော့ပန်းမိုးရဲ့အဲ့ဒါမျိုးပြရအောင
်ပြီးကြတဲ့လတုန်းကလည်းမြောက်ဦးမြို့နယ်တိန်ညိုတင်းသိန်ကပြည်ပင်ရင်ရွာသိက်ကစစ်ဘေးရှောင်စခန်းလေးခုကိုစံထောက်ပတာရဆိုင်ဖို့ဒီနယ်ဆွေရကနေပြည်ပြည်ဆိုင်ရာချက်ချင်းဒီကော်မတီ ICRC အဖွဲ့ကိုညွှန်ကြားခဲ့ပူးပါတယ်နောက်ပိုင်းရခိုင်ပြည်နယ်လှုပ်တော်ကနေပြန်လည်တင်ပြမှုကြောင့်အကူအညီဆက်လက်ရရှိခဲ့ပါတယ်ရခိုင်ပြည်နယ်အစိုးရအနေနဲ့ကန်ဆောက်စစ်ဆောင်စခန်းကိုစံကူညီထောက်ပမပေးနိုင်တာကြာပြီလို့လည်းကန်ဆောက်ဆရာတော်ကစက်မိတ်ပါတယ်
ဆိုတော့ဦးဇင်းတို့စခန်းနေပေးတော့ကြာပြီတရားကြီးဒီနေ့က2လ3လလောက်လောက်ရှိပြီဒီနေ့အရင်တော့ပေးခဲ့တယ်ဒီနေ့ကတော့3လ9လဆန်ရေတပ်ပေးတာအခုတော့ပေးတော့ကြာလာပြီ
ဒီနေ့ဆိုရကနေစစ်ဆောင်သူကိုတရက်လျင်ကြက်ငွေ300ကျန်းနဲ့စံဖိုးပေးတာဖြစ်ပြီးအခုထောက်ပမှုမရတာ3လခန့်ရှိနေပြီလို့ဆရာတော်ကမိန့်ပါတယ်အလားတူပုံနှကျုံမြို့နယ်အထက်မြတ်လဲစစ်ဆောင်စခန်းမှာလဲစန္ဒရိတ်ခါပြတ်လတ်နေပြီလို့ကြေးရွာအုပ်ချုပ်ရေးမှူးဦးလှပြည့်အောင်ကပြောပါတယ်
ကဲမကနရိတာကတော့အခုကြားနေတဲ့ခင်ဗျာတော့အကြီးအကြီးတွေမရှိသေးဘူးအဲ့ဒီကခဏရနာလေးစင်နဲ့တရားပေါ်ရှိတာ
မျိုးလူမျိုးတွေအများစုနေထိုင်တဲ့အဆက်မြတ်လဲစစ်ဆောင်စခန်းမှာစခန်းနေဥယျ900ကျော်ရှိနေပြီးတလကိုစံအိတ်900ခန်းအသုံးပြုနေတာဖြစ်ပြီးတော့အစိုးရစီမှာစံထောက်ပမှုမရတာတလနီးပါးကျနေပြီလို့သူကဆိုပါတယ်မြအုပ်မြို့နယ်ကစစ်ဆောင်တထောင်ကျော်ရှိတဲ့စင်ဘောကိုင်းစစ်ဘေးရှောင်စခန်းမှာအစိုးရကရိတ်ကထောက်ပပေးမဲ့လဲလုံလောက်မှုမရှိဘူးလို့အကူအညီပေးရေးဖွဲ့ဝင်ဥစော်ထွန်းကပြောပါတယ်
။ဆောက်ဖို့တော့ဗျာအထူးသဖြင့်ဒီမြို့အနီးတောင်မှာရှိတဲ့စခန်းတွေအဆင်ပြေပါမယ်လို့အဝေးမှာရှိတဲ့စင်ဘောကိုင်းတို့လိုမျိုးစခန်းတွေကတိတ်အဆင်ပြေဘူး။လူကတထောင်ကျော်ရှိတာပေါ့နော်။မြို့ရဲ့အစီအစီရယ်လေ။အဲ့ဒီကနေထောက်ပံ့ပေးတာကဟိုလူတထောင်မှာရှင်သူကရာဂလုံးအားဖြင့်ဆိုရင်60ရာဂလုံးတော့ပဲထောက်ပံ့နိုင်တယ်။ကျန်တဲ့60ရာဂလုံးတော့မထောက်ပံ့နိုင်ဘူး။ဒီတော့ကစကဲရမယ်ဟုတ်ဒီအရာမျိုးပုံပေါ်ရေးအရာတော့ဒီ social မျိုးတော့မရှိတော့ဖြစ်ပါဘူးတော့လာလို့လမ်းမလုံးဆုံးတဲ့ကြောင့်ငါတို့ကတော့ခွင့်မပြုတာတကြောင်ရယ်ပေါ့
စိတ်ဆောင်စခန်းဒီမှာရိတ်ခါရောက်တာကြံ့ကြံ့တာနဲ့မလုံလောက်တဲ့ဖြစ်စဉ်ပေါ့ထောက်ပရေးတွေစည်ရင်လွှဲချော်မှုရှိနေတာဖြစ်လို့အစိုးရကနေပြန်လဲထောက်ပပေးမယ်လို့ရခိုင်ပြည်နယ်အစိုးရဖွဲ့စီပင်ဝန်ကြီးဦးဝင်းမြတ်ကဆိုပါတယ်
ရခိုင်ဒီနယ်မှာရှိတဲ့စစ်ဘေးရှောင်စခန်းအကုန်လုံးကိုလည်းကျွန်တော်တို့ဆိုအပ်ဖို့ဆန်ရိတ်ခါကိုပို့ဖို့ပြင်နေတယ်။အဲမဲ့ကိုပြင်းစရာလွှဲချော်မှုတော့တော်နဲ့နည်းနည်းလေးဒီကပိုင်းနဲ့ရိတ်ခါနည်းတော့ရှိတယ်။ပြင်းစရာနဲ့လွှဲချော်တော့အဲကန်ပြီးတော့ကြံပြီးတော့ဖြီးပြီးနေတယ်
ပြီးခဲ့တဲ့2018နှစ်ကုန်ပိုင်းကစပြီးရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြမတမတော်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့မြောက်ဦးဗူဒီတောင်ရတိတ်တောင်ကြောက်တော်မင်းပြားပုံနှွွန်းမြေပုံအမ်းမြုံနယ်ဘက်တွေမှာတိုက်ပွဲတွေဆက်တိုက်ဆုသလိုဖြစ်ပွားခဲ့တာပါ။တိုက်ပွဲတွေကြောင့်စစ်ရှောင်ဥယျာဉ်9000ကျော်ရှိလာနေပြီဖြစ်တယ်လို့လည်းစစ်ရှောင်ကူညီပေးရေးဖွဲ့တွေကပြောပါတယ်ခင်ဗျာ။
ရခိုင်ဘက်ကအခြေအနေနိုင်ကွင်းရင်ပြောပြပေးသွားတာဖြစ်ပါတယ်ရှင်။နောက်ပြီးတော့ဒီရခိုင်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တချို့နေရက်ကိုပြန်လာကြတဲ့အကြောင်းကိုတစ်ဆက်သေးတင်ဆက်ချင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးစတင်နိုင်မှုအခက်အခဲတွေရှိနေပေမဲ့လည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပြန်ဝင်လာတဲ့မွတ်စလင်6ဦးအပါအဝင်အခုချိန်ထိကိုယ်သဘောနဲ့ကိုမြန်မာနိုင်ငံဘက်ကိုပြန်ပြီးတော့ဝင်လာတဲ့သူက282ဦးထိရှိသွားပြီလို့နေဆက်မှာရှိတဲ့ပြန်လည်လက်ခံရေးစခန်းတာဝန်ရှိသူတွေကပြောပါတယ်။ကိုယ်သဘောနဲ့ကိုယ်ပြန်လာခဲ့ကြတဲ့ဒုက္ခသည်တွေကိုနိုင်ငံတကာတန်တမန်တွေနဲ့မြန်မာအစိုးရကရခိုင်ပြည်နယ်စစ်တွေမြို့မှာတွေ့ဆုံပေးခဲ့တယ်လို့ဆိုပါတယ်။အကြောင်းပြေဆုံးကိုတော့ VOA သတင်းတောက်စုစုကပြောပြပေးပါရှင်။
ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံသဘောတူညီချက်အရနေရက်ဆုတ်ခွာသူတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေကပြန်လည်လက်ခံမှုအတွက်2018ခုနှစ်နှစ်စာပိုင်းကတည်းကမြန်မာအစိုးရဘက်ကပြန်လည်လက်ခံရေးစခန်းတွေဖွင့်ပြီးပြင်ဆင်ဆောင်ရွက်လာခဲ့တာပါ။နှစ်ဖက်အပြန်အလှန်စစ်ဆင်ပြီးတဲ့သူတွေကိုပြန်လည်ပို့ဆောင်ပေးဖို့အကြောင်းကြားခဲ့ပေမဲ့အဲ့ဒီအစီအစဉ်တွေအချိန်ချင်းပြတ်ခဲ့ပြီးအခုချိန်ထိတရားဝင်ပြန်ရောက်ခဲ့သူမရှိသေးပါဘူး။ဒါပေမဲ့တဖြည်းဖြည်းနဲ့သူတို့အစီအစဉ်နဲ့သူတို့ပြန်လာသူတွေကတော့2019ခုနှစ်စက်တင်ဘာလဇန်နဝါရီအထိ200ကျော်ရှိလာပါပြီ။နေရဆုခွာသွားသူတွေတဲက6ဦးဟာစက်တင်ဘာလ17ရက်နေ့ညပိုင်းမှာပြန်လည်ဝင်ရောက်လာတယ်လို့တောင်မြိုလဝဲလက်ခံရေးစခန်းလဝကအဖွဲ့ခေါင်းဆောင်ဦးအောင်ဖြိုးဟန်ကပြောပါတယ်
။ညပိုင်းပေါ့နော်ညပိုင်းမွချုံမှရောက်တယ်ဗျ။မွချုံမှရောက်တဲ့တော့သူတို့နေတိုင်းမှုပါညာကျွန်တော်တို့စီစဉ်ပြီးတယ်။နောက်နေ့မနက်မှာကျွန်တော်တို့ပြန်လည်လက်ခံရေးလုပ်ငန်းတွေပေါ့နော်။လုပ်ပြီးတဲ့နောက်ကျွန်တော်တို့နေ့လယ်ပါပဲသူတို့နေ့လယ်စာကျွေးပြီးတော့ဥဆုထုံးကနေမှသူတို့ဥဆောင်ပြီးတော့မှတာဖို့ကောင်စခန်းကိုသူတို့ခေါ်သွားတယ်ခင်ဗျာ။
မြန်မာအစိုးရတာဝန်ရှိသူတွေကကုလသမဂ္ဂအရာရှိတွေအာဆီယံနဲ့အိန္ဒိယနိုင်ငံတွေကတန်တမန်တွေကိုဖိတ်ခေါ်ပြီးအရင်ကပြန်ရောက်နေပြီဖြစ်တဲ့ဟိန္ဒူနဲ့မွတ်စလင်ဒုက္ခသည်မိသားစုတွေနဲ့စက်တင်ဘာလ10ရက်နဲ့17ရက်နေ့တို့ကစစ်တွေမြို့မှာတွေ့ဆုံပေးခဲ့ကြအောင်လာဝကအရာရှိတွေက VOA ကိုပြောပါတယ်။ဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြန်လာသူတွေကိစ္စနဲ့ပတ်သက်လို့သတင်းနောက်တွေကမိလာမှာပြန်လာသူတွေရဲ့လုံခြုံရေးကြောင့်အသေးစိတ်ပြောဖို့မရှိကြောင်းတမလာယုံဝင်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဦးစောထေကပြန်လည်ဖြေကြားခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရပြန်လည်ဝင်ရောက်လာသူတွေကိုလက်ခံမှုအတွက်တောင်မြိုလဝဲစခန်းနဲ့ငခုရစခန်းတို့ကိုထားရှိပြီးလှဖိုးကောင်ချစခန်းကနေတဆင့်သူတို့ကိုပြန်လည်နေရာချထားပေးတာပါ။အခုရောက်လာတဲ့မိသားစုဝင်6ဦးကလောလောဆယ်မှာသူတို့ရဲ့အမျိုးတွေနဲ့နေတယ်လို့မောင်းနှုံမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးစွန်ထွန်းကပြောပါတယ
်။သူတို့ကလောဆယ်မနစ်ရက်ကွက်မှာသူတို့အမျိုးတွေနဲ့နေပါတယ်။ကျွန်တော်တို့ကလာရင်တော့ဥပဒေနဲ့လုပ်ခင်းတော့အကုန်လက်ခံပါပဲဒီဒါမဲ့ဒီဘက်ဒီဘက်ထဲမှာစစ်ဆေးပြီးတဲ့လူတွေဖြစ်ဖို့ပဲလိုတာပါကျွန်တော်တော့ပြောစရာမရှိပါဘူ
းမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရနေရက်ဆုံးခွာသူပြန်လည်လက်ခံနေရချထားရေးကိစ္စတွေကို2018ခုနှစ်ဇန်နဝါရီလ23ရက်နေ့ကစပြီးမြန်မာအစိုးရကစတင်ဆောင်ရွက်ခဲ့ပါတယ်2018ခုနှစ်နိုဝင်ဘာ15ရက်နေ့မှာနေရက်ဆုံးခွာသူတွေကိုပြန်လည်ပို့ဆောင်ပေးမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကအကြောင်းကြားခဲ့ပေမဲ့အခုထိပြန်ပို့တဲ့အစီအစဉ်ကိုမစတင်နိုင်သေးပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာတွေဒုက္ခသည်တွေခုံတိတ်ခါရှိရှိနေရပြန်နိုင်မှုကြိုးပမ်းရမှာယုံကြည်စိတ်ချအောင်မြန်မာအစိုးရကဆောင်ရွက်နိုင်တာမတွေ့ရကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာရှီနာကပြည်ခဲ့တဲ့ရက်ပိုင်းအတွင်းသူ့နိုင်ငံလွှတ်တော်မှပြောကြားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအပြည့်အဝပြင်ဆင်ထားပြီးဖြစ်ပေမဲ့အခုချိန်ထိနေရပြည်ရေးအစီအစဉ်တွေအကောင့်ထဲမပေါ်နိုင်သေးပဲဖြစ်နေရကြောင်းပြောဆိုခဲ့သလိုတရုတ်အိန္ဒိယနဲ့ဂျပန်တို့လိုအာရှနိုင်ငံတွေဝိုင်းဝန်းကူညီကြဖို့လည်းတိုက်တွန်းခဲ့ပါတယ်မြန်မာအစိုးရကတစ်ဖက်နိုင်ငံကိုထွက်ပြေးသွားသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာလက်မခံပေမဲ့ဒီလူတွေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာချုပ်လွှာလက်မှတ်ထိုးလှုပ်ဆောင်နေသလိုကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်။တိမ့်နဲ့ချီတဲ့ဒုက္ခသည်တွေကတချို့ကိုနေရပြန်ဖို့ရေးနှစ်နိုင်ငံတာဝန်ရှိသူတွေဒုတိယအကြိမ်အဖြစ်ဩဂုတ်လ22ရက်နေ့ကစီစဉ်ခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့ပြီးနောက်အပြန်အလှန်ပြစ်တင်ဝင်ပြန်မှုတွေထွက်ပေါ်နေပါတယ်။
VOA သတင်းတော့စုစုပါရှင် VOA မြန်မာပိုင်းရဲ့တောက်ကြညာချမ်းသတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာအတုဒဆုံလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံတဲ့နီးပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်စက်တင်ဘာလ13ရက်တောက်ကြညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9303ညလှိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာ၊သုတဆုံလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နှီးပညာအစီအစဉ်မှာနားဆင်ရမှာကတော့မျိုးတွေတိဆောက်တဲ့အချိန်မှာမြေအောက်ဥမှင်လိုင်းကောင်းတွေဖောက်ပြီးတော့ဘာကြောင့်တူလောင်နေရခြားထားဖို့စောက်ရပါသလဲဆိုတာကိုတော
့ဆိုင်ကောင်းတွေတူနေအမှ storage ပေါ့ပစ္စည်းတွေတူဆောင်ဖို့တွေနောက်ပြီးတော့ shopping center တွေဖောက်တဲ့လုပ်ငန်းတွေဒီရတဲ့ခုမှာ
သိပ္ပံနဲ့နှီးပညာခန္ဓာမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအယူအဆအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်ကနေဒါနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူ Kelly Craft ဟာကြာသပတေးနေ့ကပဲကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးတစ်အဖြစ်နဲ့စတင်တာဝန်ထမ်းဆောင်နေပြီဖြစ်ပါတယ်။သူ့အနေနဲ့ကုလသမဂ္ဂမှာအမေရိကန်တို့ရဲ့ခေါင်းဆောင်မှုအားကောင်းအောင်ဆောင်ရွက်ပြီးတော့လူ့အခွင့်အရေးကိုလည်းအလေးပေးသွားမယ်လို့ပြောပါတယ်။သူမရဲ့ခင်မွန်းဖြစ်သူကတော့ကြောင်မီသွေးတွင်လုပ်ငန်းပိုင်ရှင်တန်းကျွယ်တထဲကြီးနဲ့အတူ Kelly Craft ဟာသမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆယ်လှုပ်ရှားမှုတွေမှာဒေါ်လာတန်းနဲ့ချီပြီးလှူဒန်းခဲ့သူဖြစ်တဲ့အတွက်သူ့ကိုဒီလိုယာရုတာဝန်ပေးအပ်ခြင်းခံရတာနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကယာရုကနေနှုတ်ထွက်သွားတဲ့အမေရိကန်သံတမန်ကြီးဟောင်း Nikki Haley ရဲ့နေရာမှာအစားတို့တာဝန်ယူမဲ့သံတမန်ကြီးတစ်အနေနဲ့နိုင်ငံတကာရဲ့အကဲဆတ်မှုတွေနဲ့လည်းရင်ဆိုင်ရပွဲရှိပါတယ်။အကြောင်းအဆိုကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းတင်ပြထားတာနားဆင်ပါရှင်။
I cannot quite reach the words to describe the tremendous pride I feel standing before you as the U.S. ambassador to the United Nations. This is an institution that is fundamentally committed to women's rights and freedom. This is an
institution that is fundamentally committed to women's rights and freedom. This is an institution that is fundamentally committed to women's rights and freedom. This is an institution that is တန်တိတ်ထန်ချမ်းမထားတဲ့အဖွဲ့အစည်းကြီးဖြစ်ပါတယ်ဒီမုံမြတ်လှတဲ့ရည်ဝဲချက်တွေကိုအကောင့်ထဲပေါ်ဖို့ကျမဒီကနေ့နယူးယောက်မှာရောက်ရှိနေတဲ့တွေ့လေကျမတိတ်ကိုဂုဏ်ယူမိပါတယ်လို့ပြောသွားသူကတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးတဲ့ Kelly Craft ပဲဖြစ်ပါတယ်နောက်သတင်းပတ်စက်တင်ဘာ19ရက်စတင်မဲ့84ကြိမ်မြောက်ကုလသမဂ္ဂညီလာခံကြီးမတိုင်မီစက်တင်ဘာ12ရက်နေ့ကသံတမန်ကြီး Kelly ဟာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ထံသူ့ရဲ့ခွင့်အလွှာကိုပေးအပ်ခဲ့ပြီးကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာခုလိုပြောကြားခဲ့တာဖြစ်ပါတယ်။သူအနေနဲ့အမေရိကန်ပြည်ထောင်စုရဲ့လူအခွင့်အရေးစံထားချက်တွေကိုလည်းရှေ့ရှုဆောင်ရွက်သွားမှာဖြစ်တယ်လို့ခုလိုပြောခဲ့ပါတယ
်။ I come to the United Nations not only as the president's emissary
ကျွန်မအနေနဲ့ကုလသမဂ္ဂကိုသမ္မတရဲ့အထူးတန်တမာဖြစ်လာရောက်ယုံကြည်မကပါဘူး။အမေရိကန်ပြည်ထောင်စုရဲ့စံထားချက်တွေဖြစ်တဲ့ဒီမိုကရေစီလူလွတ်လပ်မှုလူအခွင့်အရေးအပြင်တတ်နိုင်သမျှပဋိပက္ခတွေကိုငြင်းကြံစွာဖြည့်ရှင်းညှိနှိုင်းရေးအတွက်အမေရိကန်ရဲ့အတန်ကိုကိုးစားပြုသွားမှာဖြစ်ပါတယ်။လူသားချင်းစာနာမှုပဋိပက္ခတွေဖြစ်ပွားနေတဲ့ဂရိကမ္ဘာကြီးမှာနိုင်ငံရေးပထဝီဝင်အနေထားရအကဲဆတ်မှုတွေမှာအမေရိကန်ရဲ့ခိုင်မာအားကောင်းတဲ့ခေါင်းဆောင်မှုကတိတ်ကိုအရေးကြီးလာပါတယ်။ကျမအနေနဲ့ဒီလိုမျိုးခေါင်းဆောင်မှုပေးနိုင်ဖို့ရည်ရွယ်ပါတယ်လို့သံတမန်ကြီး Kelly Craft ကပြောသွားတာပါ။ဒါအပြင
် I will defend America's values and interest. I will stand by our
friends. ကျမအနေနဲ့အမေရိကန်ရဲ့စံထားချက်တွေနဲ့အကျိုးစီးပွားကိုကာကွယ်ဆောက်ရှောက်သွားမှာဖြစ်တယ်လို့ကျမတို့ရဲ့မဟာမိတ်တွေမိတ်ဆွေတွေနဲ့အတူယက်တီသွားမှာဖြစ်တယ်လို့မရှိစင်ရဲသားတွေခိုးကိုရမယ့်တဲ့လူတွေရဲ့အခွင့်အရေးကိုလည်းကာကွယ်ဆောက်ရှောက်သွားမှာဖြစ်ပါတယ်လို့သံတမန်ကြီး Kelly Craft ကကြေပေးသွားပါတယ်။ တမကြီးကယ်လီခရာဖာလက်ရှိယာတူးမတိုင်မီကနေဒါဆိုင်ရာအမေရိကန်တမကြီးဖြစ်တမနာဒေါ်နယ်ထရမ့်က2019ဇွန်လ15ရက်နေ့ကအမည်တင်သွင်းခဲ့ပြီးဩဂုတ်လ3ရက်နေ့မှာလွှတ်တော်ကအတန်းနဲ့မဲခွဲဆုံးဖြတ်ခါအောက်တိုဘာလ23ရက်နေ့မှာယာတူးတာဝန်စတင်ထမ်းဆောင်ခဲ့သူဖြစ်ပါတယ်တမကြီးကယ်လီခရာဖ်နဲ့သူခင်မွန်းကြောင့်မီသွေးတွင်တထေးကြီးဂျိုခရာဖ်တို့ဟာတမနာထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်လှုပ်ရှားစဉ်ကဒေါ်လာနှစ်သန်းမတည်ခဲ့သူတွေဖြစ်တယ်လို့ Republican Party သမ္မတရွေးကောက်ပွဲကိုယ်စားလှယ်တွေမဲဆွယ်မှုမှလည်းရန်ပုံငွေတွေဒေါ်လာသန်းနဲ့ချီလှူဒန်းခဲ့ကြတာလည်းဖြစ်ပါတယ်။ထဲလို့တော့မှဩစာကြီးလာတဲ့ Republican မအများစုခေါင်းဆောင် Mitch McConnell နဲ့လည်းခင်မင်းရင်းနှီးပြီးအရင်ကုလသမဂ္ဂတာမကြီး Nikki Haley ပြီးခဲ့တဲ့နှစ်ကယာတူးနှုတ်ထွက်သွားခဲ့စဉ်ကအဲ့ဒီယာတူးမှာပထမနိုင်ငံခြားရေးဌာနရဲ့ပြောခွင့်ရအမျိုးသမီး Heather Nauert ကိုကြားထားခဲ့ပြီးနောက်အဆင်မပြေဖြစ်ခဲ့ရကကရီတာတာမကြီးဖြစ်ထမ်းဆောင်နေသူကီလီခရော့ဖ်ကိုစဉ်းစားဖို့တွတ်တော်မှမစ်မကော်နယ်ကထရမ့်ကိုအကြံပေးခဲ့တာဖြစ်တယ်လို့ဆိုပါတယ်။သူကိုဖေဗရူလာ22ရက်နေ့မှာသမ္မတထရမ့်ကနောက်တက်မဲ့ကုလသမဂ္ဂဆိုင်ရာတာမကြီးဖြစ်အမည်တင်သွင်းခဲ့ပြီးအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကကြားနာစစ်ဆေးပြီးနောက်ဇူလိုင်လ30ရက်နေ့ကအထက်လွှတ်တော်ကနေထောက်ခံမဲ56မဲ၊ကန့်ကွက်မဲ34မဲနဲ့သူကိုအတည်ပြုခဲ့တာဖြစ်ပါတယ်။ထက်လွတ်တော်ကျနာစစ်ဆေးပွဲမှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်လို့တောင်မီသူတွေလူငန်းရှင်ကြီးတဦးရဲ့ဇနီးအနေနဲ့မိကွန်းထုတ်ခံခဲ့ရပါတယ်ထိုစဉ်သူလိမ္မာပနတ်စွာဖြေချခဲ့တာကတော
့ We have so many crises in Venezuela in Yemen in Syria and it's so important that we look after our human rights because
များကြီးရင်ဆိုင်နေရပါတယ် Venezuela Yemen Syria စသဖြင့်တို့မှာပါဒါအပြင်ကျမတို့အနေနဲ့လူအခွင့်အရေးကိစ္စရပ်တွေကိုလည်းဂယူဆိုင်ဖို့လိုပါတယ်။တကယ်လို့ဂယူမဆိုင်ရင်ဒီလူအခွင့်အရေးကိစ္စရပ်တွေဟာလူသားချင်းစာနာမှုပဋိပက္ခကြီးတွေအတွင်ကိုပြောင်းလဲသွားနိုင်ပါတယ်။ဒါကြောင့်ကျမတို့အနေနဲ့ရှုမြင်တာကအပြစ်မဲ့တဲ့အရသားတွေပါဝင်ပတ်သက်နေတဲ့လူသားချင်းစာနာမှုအခြေအနေတိုင်းဟာပဋိပက္ခကြီးတွေဖြစ်တယ်လို့ကျမတို့အနေနဲ့ရှုမြင်ပါတယ်လို့သူကလိမ္မာပါဏတ်စွာဖြေကြားသွားခဲ့တာပါ။တမကြီးကယ်လီခရော့ဖ်ရဲ့ခင်မွန်းဖြစ်သူဂျိုခရော့ဖ်ဟာအမေရိကန်အရှေ့ပိုင်းမှာတတိယအကြီးဆုံးကြောင်မီသွေးတွင်းကော်မတီဖြစ်တဲ့ Alliance Resource Partners ကြောင်မီသွေးတွင်းကြီးရဲ့တန်းကြွယ်တထေးကြီးဖြစ်တယ်လို့သူတို့နှစ်ဦးဟာ Republican Party အတွက်အလူငွေတွေထည့်ခဲ့ကြသူတွေလည်းဖြစ်ပါတယ်။2009ခုနှစ်ကထိုစဉ်သမ္မတ George W. Bush လက်ထက်မှာကယ်လီခရော့ဖ်ကိုကုလသမဂ္ဂဆိုင်ရာအမေရိကန်တမကြီးကိုအာဖရိကနဲ့ပတ်သက်လို့အမေရိကန်ရဲ့ပါဝင်ပတ်သက်မှုကိုအကြံပေးဖို့အမေရိကန်ကိုယ်စားလှယ်ဖြင့်ခန့်အပ်ခဲ့တယ်လို့သူဟာကင်တက်ကီပြည်နယ်ကိုကိုယ်စားပြုပြီး2016 Republican Party ညီလာခံကြီးကိုတက်ရောက်ခဲ့သူလည်းဖြစ်ပါတယ်။အခုလိုအလှရှင်တွေကိုနိုင်ငံရေးပြတူးတွေကိုသမ္မတထရမ့်ပြရမှုနဲ့ပတ်သက်လို့လည်းဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။ ICJ ကပဋိပက္ခစောင့်ကြည့်ရေးအဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာအကဲခတ်ပုဂ္ဂိုလ် Richard Gowen က
It's very unusual to have a donor in this role.
လူရှင်တူကိုဒီလိုအခန်းကဏ္ဍမှာတာဝန်ပေးတာမျိုးကသိမရှိလာပါဘူး။ဒီလောက်အရေးကြီးတဲ့ယာရီမျိုးကိုထရမ့်ကနိုင်ငံရေးအရဆုချတာမျိုးလို့သဘောထားပုံရတယ်လို့အကြက်ခတ်တွေကမြင်ကြပါတယ်။ဒါပေမဲ့အဆုံးမှာတော့လုံခြုံရေးကောင်စီမှာအမေရိကန်ပြည်ထောင်စုကိုစားရင်ဆိုင်ရမယ့်လူကကယ်လီခရော့ဖ်ပဲဖြစ်တယ်လို့တရုတ်နဲ့ရုရှားတို့ပေါ်ထားတဲ့အမေရိကန်ရဲ့ policy နဲ့ပတ်သက်လို့လည်းပြစ်တင်ဝေဖန်မှုတွေရင်ဆိုင်ရမယ့်သူကသူပဲဖြစ်ပါတယ်။
ကယ်လီခရော့ဖ်အရင်ကကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးဖြစ်တာဝန်ထမ်းဆောင်ခဲ့သူတောင်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးနီကီဟေလီကတော့ကုလသမဂ္ဂမှာစတင်တာဝန်ထမ်းဆောင်စဉ်ကတည်းကသူ့ရဲ့ရည်တည်ချက်ကိုကပ်ပြက်ပြက်အသိပေးခဲ့သူဖြစ်ပါတယ
် For those that don't have our back
ကျမတို့ကိုမထောက်ခံတဲ့လူတွေရဲ့နာမည်တွေကိုတော့ကျမတို့ကမှတ်ထားမှာဖြစ်ပါတယ
်သံမကြီးကယ်လီခရော့ဖ်ကတော့နီကီဟေလီလောက်နိုင်ငံရေးအတွေ့အကြုံမရှိတဲ့အကြောင်းဝန်ခံခဲ့ဘူးတယ်လို့လေကဲခတ်ပုဂ္ဂိုလ်Richard Gowen ကပြောပါလေ
She has a reputation as a collegial
ကနေဒါမှာတာဝန်ထမ်းဆောင်စဉ်သူ့ကိုခင်မင်းစရာကောင်းတဲ့တာဝန်တူဖြစ်လူသိများကြပါတယ်ဒါပေမဲ့ကုလသမဂ္ဂနဲ့ပတ်သက်လို့တော့သူကသိအတွေ့အကြုံမရှိဘူးလို့ဝန်ခံပါတယ်ဒါအပြင်ဝါရှင်တန်မှာလည်းဘယ်လောက်ပေါက်ရောက်တယ်လဲဆိုတာလည်းလူတွေသိမသိကြပါဘူ
းအသက်58နှစ်အရွယ်ရှိပြီဖြစ်တဲ့အင်တောင်သက်30မြောက်ရှိသူကယ်လီခရော့ဖ်ဟာကင်တကီတက္ကသိုလ်ကနေဝိဇ္ဇာဘွဲ့ကိုရရှိခဲ့သူဖြစ်ပါတယ်။သူကုလသမဂ္ဂမှာလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်အမေရိကန်ကိုကိုယ်စားပြုရမှာတာမကြီးခရော့ဖ်အနေနဲ့ အကဲဆတ်မှုတွေရင်ဆိုင်ရပွဲရှိပါတယ်။သူဘယ်လိုရင်ဆိုင်ဖြည့်ရှင်းကျော်လွှားမလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပါရဲ့မြို့သူများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင
် You can bend but never break me cause it only serves to make me more determined
ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကန္တာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တူတာဆိုလေအမေရိကန်တခွေအစည်းအဝေးကိုတင်ဆက်ပေးကြပါရစေ။ဒီသတင်းမှတ်ရဲ့တူတာဆိုလေအမေရိကန်တခွေအစည်းအဝေးမှာတော့ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းလက်ရှိအထက်လွှတ်တော်အမတ်အဲလစ်ဘတ်ဝါရန်ရဲ့စီးပွားရေးမူဝါဒအကြောင်းနဲ့ကော်လိုရာဒိုပြည်နယ်ကကြောင်မီးသွေးဆက်ယုံပိတ်တဲ့အခါမှာအဲ့ဒီဆက်ယုံကလုံသားတွေဘဝအခြေမပြတ်နေနိုင်ရေးဘလို့တွေပြင်ဆင်ဆောင်ရွက်ကြတယ်လေဆိုတဲ့အကြောင်းကိုအောင်အောင်ကတင်ပြထားတာနားဆင်ပါရှင်။
2020အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းအနေနဲ့ပါဝင်နိုင်ဖို့ရှင်ပြိုင်နေကြသူတွေထဲမှာအထက်လွှတ်တော်အမတ်အဲလစ်ဇဘက်ဝါရန်ဟာဒုတိယလူကြိုက်အများဆုံးဖြစ်နေတယ်လို့လူမှုစစ်တမ်းတွေအရသိရပါတယ်။တကယ်လို့လွှတ်တော်အမတ်ဝါရန်အနေနဲ့ပါတီကိုစားပြုရှင်ပြိုင်ဖို့အနိုင်မရဘူးဆိုရင်တော့မှလည်းသူ့ရဲ့စီးပွားရေးအစီအစဉ်ဟာသမ္မတရွေးကောက်ပွဲကာလမှာကြေကြေပြင်းပြင်းဆွေးနွေးစရာဖြစ်လာနိုင်တော့ပါအပြောင်းလဲကိုပို့လို့လာတဲ့ Democrat Progressive တွေရဲ့အခုလိုအစည်းအဝေးကြောင့်မဲပေးသူတွေအနေနဲ့ရွေးကောက်ပွဲပေါ်ပိုစိတ်ဝင်စားလာနိုင်တယ်လို့ထောက်ခံမှုအလုံးလောက်မရသူတွေလည်းဒီအကျိုးရှင်ပင်ပွဲတွေကနေထွက်ခွာရမှာပါဒီအကြောင်းကိုဆက်လက်တင်ပြပေးပါမယ
် Let's win
Washington ပြည်နယ်စီအတဲမြို့မှာကျင်းပတဲ့လူမျိုးနဲ့တွေ့ဆုံပွဲမှာ Democrat သမ္မတကိုယ်စားလှယ်လောင်းတွေကအထက်လွှတ်တော်အမတ် Elizabeth Warren ကိုထောက်ခံသူ1000ခွဲလောက်လာရောက်ပြီးအမေရိကန်လူထုရဲ့စီးပွားရေးအရာတစ်ဖက်ဆောင်းနှင်းဖြစ်နေတဲ့အခြေအနေကိုပြောင်းလဲမဲ့အစီအစဉ်အသေးစိတ်ကိုနားထောင်ခဲ့ပါတယ်
ကုမ္ပဏီတွေလုပ်ငန်းရှင်ကြီးတွေကိုမျက်နှာသာပေးတဲ့အစိုးရမျိုးမလိုချင်ပါဘူးလူတွေအားလုံးရဲ့မိသားစုဘဝကိုအကာအကွယ်ပေးတဲ့အစိုးရမျိုးကိုသာလိုချင်ပါတယ
်သူရဲ့စီးပွားရေးမူဝါဒတစ်ထက်မှာချမ်းသာတဲ့လူတွေစီကနှစ်ရာခိုင်နှုန်းအခွန်တိုးကောက်တာကနေတစ်နှစ်ကိုမီလီယံ50လောက်ထိအစိုးရဝင်ငွေပို့တိုးလာနိုင်ပြီးတော့တန်းတရာအထက်ဝင်ငွေရှိတဲ့လုပ်ငန်းကြီးတွေကိုအခွန်9ရာခိုင်နှုန်းပို့ကောက်မှာပါ
All we're saying is when you make it big
ကျမတို့ပြောနေတာကတရာခိုင်နှုန်းရှိတဲ့လူချမ်းသာတွေအနေနဲ့သူတို့ဝင်ငွေရဲ့ဆယ်ပုံတပုံကိုမျှဝေပေးမယ်ဆိုရင်ဒါဟာအလုံးအတွက်ပိုအဆင်ပြေစရာဖြစ်လာပါလိမ့်မယ်
။စင်ထင်းကျော်အတွင်းခမန်းကြီးအခွန်ငွေ 2.85 ထရီလီယံဒေါ်လာရမယ်ဆိုရင်တော့အလုတ်ကိုင်တင်တဲ့တွေတိုးချဲ့ဖို့အထောက်အကူဖြစ်မှာပါ။ဒါပြင် Google တို့ Facebook တို့ဟာသူတို့လုပ်ငန်းတွေကနေအကျိုးအမြတ်ရဖို့ရင်မကြည့်ကြပဲဒီကုမ္ပဏီရဲ့အုပ်ချုပ်မှုဒါရိုက်တာပုတ်ဖွဲ့40ရာခိုင်နှုန်းကိုအလုတ်သမားတွေကရွေးချယ်ပေးဖို့လဲအဲလစ်ဇဘက်ဝါရန်ကအဆိုပြုခဲ့ပါတယ်။နိုင်ငံတကာနဲ့ကုန်သွယ်သဘောတူညီချက်တွေချုပ်ဆွေရမှာလဲအဲ့ဒီသက်ဆိုင်ရာနိုင်ငံတွေရဲ့လူခွင့်ရေးကိုအကာအကွယ်ပေးဖို့နဲ့အမေရိကန်လူထုမားတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့လဲပါဝင်လာကြောင်းဒီစီးပွားရေးဆိုင်ရာအကြံပြုချက်နဲ့ပတ်သက်ပြီးတော့အကျိအနေဆွေးနွေးရနိုင်တာပါမူရာရေးအကြံပေးအဖွဲ့ Center for American Progress ကဂျွန်ဟဲလ်ပင်ကအခုလိုသုံးသပ်ပါတယ
် It's certainly driving other
ဒီဆိုဖြစ်ချက်ကတခြားသူတွေလည်းဒီထက်ပိုကောင်းတဲ့မူဝါဒတွေချမှတ်ဖို့တွန်းအားဖြစ်လာစေပါလိမ့်မယ်
တချိန်တည်းမှာပဲသမ္မတဒေါ်နယ်ထရမ့်နဲ့ Republican တွေကဒီအဆိုပြုချက်ဟာအစွန်းရောက် Socialist တွေရဲ့အယူအဆဖြစ်တယ်ဆိုပြီးတော့အပုတ်ချပြောဆိုလွန်နိုင်တာပါ
When he says that the Democrats are socialists you can
Democrat တွေဟာ Socialist တွေဆိုပြီးပြောကျင်တယ်ဆိုပါစို့ Elizabeth Warren ရဲ့အစီအစဉ်ကိုထောက်ပြလိုက်ရုံပါပဲဒီအစီအစဉ်ဟာသမ္မတ Bill Clinton မပြောနဲ့သမ္မတ Barack Obama ရဲ့အစီအစဉ်ထက်ပို Liberal ကြပါတယ်
Elizabeth Warren ရဲ့ရှင်ပြိုင်ဘက် Vermont ထက်လွတ်တော်မှာ Bernie Sanders ရဲ့အဆိုပြုချက်ဖြစ်တဲ့ American အားလုံးရဲ့ဂျမားကြီးကိုအစိုးရကတာဝန်ယူရမယ်ဆိုတာကိုလည်းသူကထောက်ခံပါတယ်။သမ္မတ Trump ရဲ့ကုန်သွယ်ရေးစစ်ပွဲကိုတော့သူကဝေဖန်မိမယ်ပိုကောင်းမွန်တဲ့ကုန်သွယ်ရေးမူဝါဒချမှတ်ရမှာတော့ကုန်သွယ်ကွန်တိုးကောက်နိုင်ကြောင်းအရေးအမွေပြောကြားပါတယ်။ဒါပြင်သဘာဝလောင်စာအပေါ်မိခိုးအားထားမှုကိုလျှော့ချပြီးတော့ပြန်ပြေမြဲစွမ်းအင်ထုတ်လုပ်နိုင်ဖို့1 trillion ယင်းနည်းမြှုပ်နှံမဲ့ Green New Deal အစီအစဉ်ကိုလည်းသူကထောက်ခံပါတယ်။အစိုးရရဲ့သုံးစရိတ်ဒီပေါ်ဆိုရင်လေးရှိတဲ့မဲပေးသူအချို့ကတော့အချင်းအကျက်ထဲရောက်လာချိန်မှာဘသူကိုမဲပေးမယ်ဆိုတာမျိုးစဉ်းစားလာနိုင်ပါတယ်။ဒါမှမဟုတ် Elizabeth Warren ရဲ့အမကန်ထောက်ခံသူတွေကတော့အခြေခံလူရန်းစားတွေအရေးဦးစားပေးဆောင်ရွက်တဲ့ Progressive အစီအစဉ်တွေဖော်ဆောင်ဖို့ဟာလာမယ့်2020ရွေးကောက်ပွဲမှာအနိုင်ရဖို့အဓိကတော့ချက်ဖြစ်တယ်လို့ပြောဆိုကြပါတယ်ခင်ဗျာ။ ကမ္ဘာတော်မှာဆွမ်းအင်သစ်ကိုဖန်တီးအသုံးချရေးကြိုးပမ်းနေကြပါတယ်။ရာသီဥတုပြင်းလာမှုကြောင့်လူသားတွေဒုက္ခရောက်မှာကိုစိုးရိမ်မှုတွေမြင့်တက်လာတဲ့အချိန်ထဲမှာပဲအရင်ကကြောက်မြူးသေးအဓိကအသုံးပြုခဲ့တဲ့ဆွမ်းအင်ကဏ္ဍမှာလေနဲ့နေအောင်ကြီးဆွမ်းအင်သုံးဆိုလာစနစ်ကိုအသုံးချကြဖို့ကြိုးစားလာကြတာပါ။အမေရိကန်နောက်ဖက်ပြည်နယ်တစ်ခုဖြစ်တဲ့ကော်လိုရာဒိုမှာဆွမ်းအင်ပြောင်းလဲသုံးဆွဲရေးထိခိုက်နစ်နာမှုအနည်းဆုံးဖြစ်အောင်ဘယ်လိုဆောင်ရွက်ကြလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါ။Craig Station ကြောင်မီသစ်ဆက်ရုံမှာအလုတ်သမား300လောက်အလုတ်လုတ်ကင်ကြပါရယ်လူဦးရေ900သာရှိတဲ့ Colorado ပြည်နယ် Craig မြို့အတွက်တော့ဒီပမာဏဟာအတော်များတယ်လို့ဆိုရမှာပါကဘာကြီးပူနွေးလာတာကြောင့် Carbonite Oxide Debt Short Charge ရေးဥပဒေဟာဒီမြို့ငယ်လေးကအလုတ်သမားတွေအဖို့သူတို့အနာဂတ်အတွက်အစိုးရစရာဖြစ်လာပါရယ်ဆက်ရုံမှာအလုတ်လုတ်ကင်သူလျှက်စစ်ကျွမ်းကျင်ဝန်ထမ်း Matt Kinch လို့က
That's the one that scares me the most.If there's no
တကယ်လို့ဒါဆက်ယုံဖြတ်မယ်ဆိုရင်ဘာလို့စားရမလဲမိသားစုကိုရှာကျွေးဖို့ဆက်ပြီးရှင်သန်ရည်တည်ဖို့ဘာလို့ရမလဲကိုလိုရာဒိုခရိတ်မြို့လေးကလူတွေတော့ဘဝပြတ်ပါပြီ
ပြည်နယ်ရဲ့အဖူချိန်တိုးလာတာကြောင့်ရေခမ်းချောက်ပြီးတော့တော်မီတွေလောင်ကျွမ်းနေတဲ့ပြဿနာကိုအဆုံးသတ်ဖို့ပြည်နယ်မြို့တော်ဒန်ဗာမှာဆွေးနွေးနေကြပါတယ်ကိုလိုရာဒိုပြည်နယ်အောက်လွှတ်တော်ဥက္ကဋ္ဌကေစီဘက်ကက
I think if we don't deal with climate change we are going to be wrecking the economy.
ရာသီဥတုပြုံးလွှဲလာတဲ့ကိစ္စကိုဘာမှမလုပ်ပဲဒီတိုင်းထားမယ်ဆိုရင်စီးပွားရေးကိုထိခိုက်နိုင်မယ်လို့ထင်ပါတယ်။နှင်းလျှောစီးရဲ့နေရာကရေခဲတွေအေးပြော်တာရေတွေခန်းလာတဲ့ကိစ္စတွေကိုထောက်ပြပေးပါပြီ။ဒီလိုအခြေအနေတွေဟာစိုက်ပျိုးရေးကဏ္ဍအပေါ်လဲထိခိုက်ပါတယ်။တဘာဝဘေးအန္တရာယ်တွေကြုံလာတိုင်းလဲအေးပေါ်ရန်ပုံငွေသုံးဆွဲရတာကြောင့်ဒါကလည်းပြည်내အတွက်တကယ့်ကိုဝင်တော့ဝင်ဖို့ဖြစ်လာပါတယ်။
2050မှာကာဗွန်နိုင်အောက်ဆိုက်ဒဏ်ငွေ90ရာခိုင်နှုန်းထိရှော့ချနိုင်မဲ့ဥပဒေဒီနှစ်မှာပြဋ္ဌာန်းနိုင်ဖို့ဘက်ကာကကြိုးပမ်းနေပါတယ်။ဒါပေမဲ့လည်းပြည်နယ်တွင်းနေထိုင်သူတွေတိတ်မနစ်နာအောင်ဆောင်ရွက်ဖို့လဲသတိပြုမိပါတယ်လို့ဆိုပါတယ
်။ We know that there are going to be coal plant closures.
ဆောင်မီးတွေဆက်ယုံပေးရတာမျိုးတွေဖြစ်လာနိုင်ပါတယ်။အဲ့ဒီလိုတွေဖြစ်လာတဲ့ဆိုရင်သူတို့တွေရာတခြားမှာရွှေ့ပြောင်းပြီးသွားလုပ်ကြမလား။မြို့ရဲကိုရောက်လာမလား။ဒါတွေဘယ်လိုဖြေရှင်းမလဲ။စတာတွေကိုစဉ်းစားပေးရမှာပါ။
ကြောင်မီးသွေးဆက်ရုံကိုပိတ်လိုက်ပြီးတဲ့နောက်တခြားလုပ်ငန်းတွေမှာဝင်ရောက်နိုင်ရေးအဆင်ပြေစေဖို့ရည်ရွယ်ပြီးတော့အကူအညီပေးရေးအစီအစဉ်တွေလည်းဘက်ကကရေးဆွဲနေပါတယ်။ရာသီဥတုပြုနေမှုရှော့ချနိုင်ရေးရည်ရွယ်တဲ့ဥပဒေကိုတော့ကန့်ကွက်တာတွေရှိပေမဲ့ကြောင်မီးသွေးဆက်ရုံကအလုပ်သမားတွေတခြားလုပ်ငန်းတွေမှာအဆင်ပြေပြေကူးပြောင်းလုပ်လုပ်နိုင်ရေးတင်နန်းတွေပေးမဲ့အကူအညီပေးရေးဥပဒေကိုတော့ထောက်ခံကြပါတယ်။လျှက်စစ်လုပ်သားများသမဂ္ဂရဲ့မန်နေဂျာ Rich Meisinger က
Our members want to work hard. Our members don't.
ဆိုတော့အစီအစဉ်တွေကိုတော့အလုပ်သမားတွေကမလိုချင်ကြပါဘူး။ဒီအစီအစဉ်ကအလုပ်ကန်တဲ့ပေါင်းကူပေးမဲ့တရားတစ်ခုဖြစ်လိမ့်မယ်လို့ပဲမျှော်လင့်ပါတယ
်။ဒါပေမဲ့လည်းအသေးစိတ်အစီအစဉ်တွေအကောင့်ထဲမှာဖွာသေးတာကြောင့်စိုးရင်ကြသူတွေလည်းရှိပါတယ်။ Kings Low က
I think in the base it sounds like a good idea.
အခြေခံအားဖြင့်တော့ဒီအစီအစဉ်ကကောင်းပါတယ်။ဒါပေမဲ့လိုအပ်မဲ့ငွေကြေးကိစ္စထည့်ရတာမတွေ့ပါဘူး။ဆိုတော့ဒီဘက်ဆိုင်ကဘယ်ကရမလဲ။တခြားကိုပြောင်းဖို့လိုပါမလား။ဘာတွေသင်ရမလဲ။စိတ်နှံကြေးစသည်ဖြစ်ပေါ့လေ
။တောင်းအရှိသူတွေကတော့ကျောင်းမီးသေးဆက်ရုံကိုချက်ချင်းပိတ်ပြီးမှမဟုတ်သေးတာကြောင့်အသေးစိတ်စီစဉ်ဖို့အချိန်တွေရှိပါသေးတယ်လို့ဆိုပါတယ်။ကဘာကြီးပူနွေးလာမှုကိုဝိုင်းဝန်းတတ်ဆီဖို့ကြိုးပမ်းနေကြတဲ့အချိန်မှာအခုလိုဆက်ယုံပိတ်တာကိုကန့်ကွက်တာထက်ဆက်ယုံပိတ်ပြီးတဲ့နောက်ဒီဆက်ယုံလုပ်သားတွေတခြားအလုပ်ရဖို့သာအာယုံဆိုင်လှုပ်ဆောင်မယ်လို့အလုပ်သမားတမန်ကဘက်ကလည်းပြောပါရယ်ကော်လိုရာဒိုမှာနှစ်ဦးတစ်ဖက်ပြည်ပြည်လဲလဲဖြစ်အောင်စံပြအဖြစ်အခုလိုဆောင်ရွက်နေတာကြောင့်လဲသူတို့ကဂုဏ်ယူနေကြပါရယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆိုလေအမေရိကန်တခွေအစီအစဉ်ပါရှင်မကြခင်မှာတော့သိပ္ပံနဲ့နည်းပညာခန်းနာကိုတင်ဆက်ပေးဖို့ရှိပါတယ်အခုတော့မနေ့ပြန်စနေညဓာတ်ရီလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာနားဆင်ပါရှင
်သောရရှင်များရှင်မကြသေးခင်တုန်းကမြန်မာနိုင်ငံကဗန်းလုပ်ငန်းတွေမှာငွေကြေးပြဿနာတွေတက်ခဲ့ပြီးတဲ့နောက်စိုးရိမ်မှုတွေထွက်ပေါ်ခဲ့တယ်လို့နောက်ဆက်တွဲအနေနဲ့ရွှေစင်းနဲ့ဒေါ်လာစီးမတည်မငြိမ်အခြေအနေတွေလည်းကြုံခဲ့ရပါတယ်။တိုင်းပြည်ရဲ့စီးပွားရေးမှာပင်မအခြေခံတွေလို့ဆိုရမယ့်ဘဏ်လုပ်ငန်းနဲ့ငွေကြေးစည်းကွက်တွေမတည်မငြိမ်ဖြစ်တဲ့အခါမြန်မာပြည်သူတွေကြားစိုးရင်ကြတာဟာလူရာထက်များပိုနေပါသလား။စိုးရင်သင့်စိုးရင်ထိုက်စရာအကြောင်းတွေရှိနေပါလား။ဆိုရာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့စိုးရင်ပူပန်မှုတွေပဲဖြစ်ဖြစ်ကိုဖြစ်စေခြင်းနဲ့ဆန္ဒတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း
အီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စတီလီးယားဓာတ်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရရှင်
။အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နီးပညာခဏကိုလည်းနားဆင်ကြရအောင်ပါရှင်။
ရန်ကုန်တိုင်းလုံးပဲကျဲဝင်းတဲ့စင်ကာပူမှာဥမြန်ဆိုင်ကောင်းတွေတူးပြီးအဝေးပြေးလန်းတွေရထန်းလန်းတွေဖောက်တိုးလောင်ကန်တွေရှော့ပင်းမောတွေဆောက်ပြီးမြေောက်အေရီယာကိုအကောင်းဆုံးအသုံးချဖို့အတွက်ကြိုးစားနေကြတာပါဒီလိုမြေောက်တိဆောက်ရေးမလုပ်ခင်မှာဘာတွေလုပ်အောင်လဲဆိုတာနဲ့ကြုံတွေ့နိုင်တဲ့အခက်အခဲတွေကိုစင်ကာပူကမြို့ပြနဲ့တဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာလည်းဖြစ်ဘူမိဗေဒပညာရှင်တဦးလည်းဖြစ်တဲ့ဒေါက်တာကာဝင်းကပြောပြပေးပါပါ
ဒီအောက်မှာတန်နယ်တွေပေါ့ဆိုင်ကောင်းတွေတူနေအမှ storage ပေါ့ပစ္စည်းတွေတူဆောင်ဖို့တွေနောက်ပြီးတော့ shopping center တွေဖောက်တဲ့လုပ်ငန်းတွေအနေအားတစ်ခုမှာဝင်ပြီးတော့အဲ့လိုဖောက်မယ်ဆိုရင်ပထမဦးဆုံးအရေးကြီးတာကအဲ့ဒီ data ရဲ့ဘူမိဗေဒအကြောင်းအရာ geological engineering geology engineer ဘူမိဗေဒနဲ့ rock mechanic ပေါ့အဲ့ကြောက်ပြည်ရဲ့အကြောင်းကိုအေးအေးချာချာလေ့လာဖို့လိုအပ်ပါတယ်အဲ့ pre study ပေါ့လုပ်မယ်ဆိုလို့ရှိရင်အဲ့ data မှာကျော်လို့ဒီမဲ့ပြည်နေကိုသိသိလေးလေးလာရမယ်ပြီးတော့လူတွင်းနေတူရမယ်အဲ့လူတွင်းနေရနေကြောက်ပြည်ရဲ့နမူနာတွေကိုကောက်ယူရမယ်ပြီးတော့အဲ့ကြောက်ပြည်ရဲ့နမူနာတွေအမှအဲ့ကြောက်ပြည်ရဲ့ engineering property တွေကိုစမ်းသပ်ရမယ်အဲ့လိုစမ်းသပ်တဲ့အခါမှာဟိုပါမန်စမ်းသပ်တာကြည့်တဲ့ special test တွေကိုလည်းလုပ်ဖို့လိုပါတယ
်ဒီလိုမြေအောက်မှာရှိတဲ့ကြောက်သားတွေအကြောင်းတင်မကပါဘူးသူတို့တည်ရှိနေတဲ့အနေအထားကိုလည်းသိထားဖို့လိုပါတယ်
ဒီဘောဘူမိဗေဒအပြင် geophysics ပေါ့ဘူမိရူပဗေဒလုပ်ငန်းတွေကိုလုံဆောင်ပြင်ပါလေဒါမှ subsurface ရဲ့ပေါ့လေဒီအောက်ရဲ့ဘူမိဗေဒအနေထားပေါ့ဟောကြောက်ပြည်ရဲ့ဘယ်လိုနေလဲအမှ geology structure တွေဘယ်လိုရှိလဲအဲ့ဒါဒီကိုလေလေ့လာဆောင်ရမ်းပြင်ပါလေ geophysical mapping ပေါ့နောက်တစ်ခုကအခုချိန်မှာတိုးပြပြောင်းလဲလာတော့အဲ့ဒီ area တစ်ခုကိုဟိုမတူးခင်ကအဲ့ဒီကြောက်ပြည်ထဲမှာရှိတဲ့ဘူကရှိနေတဲ့ institute structure ကြီးအဲ့ဒီ institute condition တွေကိုလည်းလေ့လာဆောင်ရမ်းပြပါတယ်အဲ့ဒီလိုလေ့လာခဲ့မယ်ဆိုလို့ရှိရင်အဲ့ဒီကိုတူးတဲ့နေရာမှာရှိတဲ့ဒီအောက်မှာရှိတဲ့ကိုအန်ဒီရဲ့ပြည့်နေ geological structure တွေဥပမာ fault zone ရှိမလားဒီအောက်မှာတကယ်ဟို water bearing zone ပေါ့ကိုဆောက်ထုတ်တဲ့နေရာမှာအခက်အခဲတွေပြည့်နေရေတွေအရင်ထွက်နေဆုံးနေရှိမလားအဲ့ဒါလေးကိုလည်းကိုကကြိုပြီးသိနိုင်တယ်ဒီပေါ်တဲ့နေရာမှာအန်ဒီရေတွေကိုညော့နိုင်ပါလေ
အရေးပါတဲ့ဘူမိအနေထားအခြေအနေတစ်ခုဖြစ်တဲ့ insidu stress လို့ခေါ်တဲ့ကြောက်တွေထဲမှာမူလရှိနေတဲ့ဒဏ်အားဘယ်လောက်ထိကြီးမားတယ်ဆိုတာကိုသိထားရမှာဖြစ်ပါတယ
်တချို့ဒေတာတွေမှာအဘာဝအလျောက်အဲ့မှာကြောက်တွေထဲမှာ insidu stress ကအမြဲတမ်းမြင့်နေ high insidu stress ရှိတဲ့နေရာတွေရှိတတ်ပါတယ်အဲ့လိုနေရာမျိုးတွေဆိုလို့ရှိရင်ဒီပေါ်တဲ့နေရာမှာဒီလိုအန်ဒီရပြေးတယ်ကြောက်တရားအလုံးလုံးနေနဲ့ကွဲအပ်ပြီးတော့နေရှင်ပြီးတော့အဲ့တူးရဲ့လူတွေကိုလာပြီးတော့ထိပန်တတ်တယ်အဲ့လိုဟာမျိုးတွေလည်းကြုံတတ်ရပါလေအဲ့ဒီလိုခက်ခဲတဲ့ဥပ္ပိဗေဒအနေထားတွေအခြေအနေတွေကိုရှောင်ဆွဲဖို့အတွက်အဲ့ဒီဒေတာတစ်ခုကိုမတူးပေါ်ခင်မှာပေးပေးချာချာဒီဒီစတာဒီကိုပြင်ပါလေအဲ့လိုလုပ်မယ်ဆိုလို့ရှိရင်ပြေကျွမ်းမဲ့အန်ဒီရတွေကိုကိုကကြုံပြီးတော့ရှောင်ဆွဲပြီးတော့သွားလို့ရပါတယ်
ဒါအပြင်လှိုင်ကောင်းတူရမှာခေါင်မိုးကြောက်သားရဲ့တည်ငြိမ်မှုအနေထားကတိတ်ကိုအရေးပါတာပါအ
ဲ့ဒီအောက်လှိုင်ကောင်းတွေတူးတဲ့အခါမှာအဓိကအရေးကြီးတာခေါင်မိုးနိုင်ငံရဲ့ stability ပေါ့ဆိုလိုတာ root stability ကတော်တော်ကြီးအရေးကြီးတယ်။ဘာဖြစ်လို့လဲဆိုတော့သူကဒီအောက်မှာတူးရဆိုတော့သူ့ရဲ့အပေါ်မှာတဘာဝအလျောက်ရှိနေတဲ့အုံပေါ်ပါတဲ့ဝိညာဉ်ရှိတယ်။အဲ့တော့အုံပေါ်ကဘာလဲဝိညာဉ်မြင့်နေဆိုရင်ခေါင်မိုးကြီးကပြိုကျနိုင်တယ်အဲ့လိုပြူကြမှာဆိုတဲ့အတွက်ကြောင့်မလို့အဲ့ခေါင်းမိုးနေရာတွေလူရဲ့နေရာတွေကတကယ်မာတဲ့အပေါ်ဆုံးကြောက်ရှိတဲ့နေရာတွေမှာတွားပြီးတော့တူးဖို့ပုတ်ပြင်ပါလေလူအများနဲ့ပတ်သက်ပြီးတော့လုတ်ကိုင်းတဲ့နေရာတွေဆိုလို့ရှိရင်အဲ့ root status ကြီးအရေးကြီးဆုံးပဲ
တူးမဲ့လှိုင်ကောင်းရဲ့အခြေကလည်းအရေးပါပါတယ
်တောင်တွေကတူးတယ်လှိုင်ကောင်းတွေတူးတယ်ဆိုရင်လှိုင်ကောင်းတွေရဲ့ width ကအခုချိန်မှာဖျက်မြခြင်းကတော့မီတာ20အကျယ်လောက်ပဲတူးကြတယ်။ဒါဖြစ်လို့ဆိုတော့အပေါ်ကခေါင်းမိုးကပြူကြမှာဆိုလို့ ဒါပေမဲ့ကမ္ဘာ့ record အနေနဲ့ကတော့မော်ဝီနိုင်ငံမှာ Winter Olympic အတွက်ပေါ့အားကစားယူနေဟုတ်တာ65မီတာအကျဉ်းဖောက်တာလေဒါကတော့ကမ္ဘာ့ record ပေါ့စင်ကာပူမှာလည်းအဲ့ဒီ65မီတာတဲ့ကျော်ပြီးတော့ထောက်နိုင်မှုတွေသူတို့လေ့လာဆောင်ရမ်းမှုတွေကိုလုပ်နေပါတယ်ဒါတော့ဖြစ်မဲ့တော့မသိပါဘူ
းမြေအောက်မှာဆောက်မဲ့အဆောက်အဦပေါ်မှုတည်ပြီးမြေတူးတဲ့အခါမြေထောက်တိုင်အတွက်နေရာချန်ပြီးတူးဖို့စဉ်းစားနိုင်ပါတယ
်တကယ်လို့အခန်းကျင်ကြီးတွေလုံးမဲ့တော့မြို့အဆောက်အဦဆိုတော့ရှင်မှာထောက်မိုးကိုထောက်ထားတဲ့ကွန်လန်တိုင်ကြီးတွေပေါ့ဒါအပြင်မြေပေါ်ကအဆောက်အဦအဲ့လိုပုံစံမျိုးကိုလည်းမြေအောက်မှာလည်းအဲ့လိုကွန်လန်တိုင်ကြီးတွေလုပ်လို့ရတယ်အဲ့ဒီကွန်လန်တိုင်ကအထူးစပယ်ရှယ်ထပ်လုပ်ပြရမလို့တဘာဝကြောက်ပြေကိုပဲအဲ့ဒီကွန်လန်အနေနဲ့ထားမဲ့နေရာတွေကိုအစ်ကဘေးပေါ့မတူးပဲနဲ့ထားလိုက်လို့ဆိုရင်ဒါပြည့်ထောက်မိုးကိုတော့တဘာဝလျောက်ထောက်ထားပြီးသားဖြစ်နိုင်ပါလေအဲ့လိုမျိုးတွေကိုရူးအဲ့ဒီလာပေါ့ရူးကအခန်းကြီးတွေပေးလာဆိုတော့တဘာဝကြောက်တိုင်ကြီးတွေပေါ့ကော်နာကြီးတွေအဲ့လိုမျိုးတွေထားလိုက်ရူးအဲ့ဒီလာမက်သတ်အစ်ကဘေးရှင်နဲ့လုပ်လို့ရပါတယ်အခန်းကြီးကြီးလူကြီးတဲ့အခါမျိုးမှာဒီလိုအစ်ကဘေးရှင်လုပ်ပါတယ
်တည်တည်ချာချာတွတ်ချက်လေ့လာပြီးမှလှန်ကောင်းတူးပေမဲ့မျောလည်းမထားတဲ့ဘူမိအခြေအနေတွေနဲ့ကြုံရနိုင်တာပါ
ဒီလိုအခြေအနေရဆိုရင်ဘလို့ပဲကိုကသိသိချာချာလေ့လာထားပြီးတခါတည်းကျမပြောလင့်ထားတဲ့ geological condition တွေကိုကြုံရတယ်အဲလိုဟာမျိုးတွေကြုံတယ်ဆိုလို့ရှိရင်တော့တခါတည်းကျကိုယ့်ရဲ့ design ကပြောင်းနေလို့ပြောင်းသွားတယ်ဥပမာစင်ကာပူမှာဆိုလို့ရှိရင်ဘလို့ပဲသိချာလေ့လာထားပြီးတယ်ချို့နေရာတွေမှာ very deep weathering zone ကိုတွေ့တော့တိုင်းတယ်ကြီးပြိုကျရင်ပြိုကျနိုင်တယ်အဲလိုမျိုးတွေဆိုရင်တန်တယ်ဟိုအဲ့ဒီကနေဒီပါပြီးတော့ရှောင်ပြီးတော့ဖောက်သွားတာလည်းရှိတယ်။နောက်တစ်ခုကကြီးရင်းထွက်တဲ့နေရာလေလုံးဝမဖြစ်နဲ့လုံးလုံးမရတော့ဘူး။အဲ့လိုနေရာလေးကြတော့လည်းရှောင်ပြီးတော့ကိုယ်ပြီးတော့တန်တယ်လို့ဖောက်ချင်နေဖောက်သွားတယ်ဆိုလိုတာကတော့ဟိုဒီဇိုင်းကတော့ပြောင်းသွားတာပေါ့။ခိုက်ချင်းနဲ့ construction technology ကိုသုံးတယ်။လုံလောက်တဲ့ construction material တွေကိုသုံးတယ်။မတူးပြင်းတဲ့ရပေးပြီးခြားခြားလေ့လာထားတယ်ဒီလိုတဲ့အချိန်မှာလဲကျော်လို့ရဲ့ condition engineering condition ကိုပြည်ပြကြကြလေ့လာစုစမ်းပေါင်းပြီးဆိုရင်အဲ့ဒီအောက်အပေါ် underground excavation နဲ့တန်းတည်းရဲ့ဖြစ်ပေါ်လာတဲ့အန္တရာယ်တွေကိုစနိုင်သလောက်ရှောင်လွှဲလို့ရပါတယ်
။ဒေါက်တာကာဝင်းပါနောက်တစ်ပတ်မှာတော့မြေအောက်မှာဆောက်ပြီးလို့အသုံးပြုမယ်ဆိုရင်တိထားတင်တာတွေကိုပြောပြပေးမယ်ဆိုတော့တင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ထိုခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ကြညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်တလှည့်ပြောပြပေးပါအောင်ရှင်။
ယူကရိန်းနိုင်ငံအတွက်အမေရိကန်ကစည်ရေးအသုံးစရိတ်ဒေါ်လာတန်250သုံးစွဲရည်ကိုသမ္မတဒေါ်နယ်ထရမ့်ကခွင့်မပြုဘူးဆိုရင်လွှတ်တော်ကလည်းအဲ့ဒီအသုံးစရိတ်ကိုစားထိုးပေးနိုင်အောင်လုပ်မယ်လို့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကထိတ်တန့် Republican အမတ်ကတယောက်ကပြောကြားလိုက်ပါတယ်ယူကရိန်းပေါ်ရုရှားရဲ့ရန်လိုမှုတွေကိုတုံ့ပြန်နိုင်ရေးစီစဉ်ထားတဲ့အသုံးစရိတ်ကိုသမ္မတထရမ့်ကပယ်ဖျက်ခဲ့မယ်ဆိုရင်ဒီအသုံးစရိတ်မဖြစ်မနေသုံးခွင့်ပြုအောင်လို့လွှတ်တော်ကဆောင်ရွက်မှာဖြစ်တယ်လို့အထက်လွှတ်တော်အမတ် Ron Johnson က VOA ယူကရိန်းဌာနကိုပြောကြားခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့အမေရိကန်ကတင်ပို့တဲ့ပဲပီဇက်ဝတ်သားနဲ့တခြားစိုက်ပျိုးမွေးမြူရေးသွင်းကုန်တွေအပေါ်ချမှတ်ထားတဲ့သွင်းကုန်ခွန်ကိုဖယ်ရှားပေးမယ်လို့တရုတ်ဆိုရကဒီကနေ့ပြောလိုက်ပါတယ်တရုတ်အမေရိကန်ကုန်သွယ်ရေးဆွေးနွေးပွဲကိုရှေ့လာတဲ့လုပ်ဖို့စီစဉ်ထားချိန်မှာနှစ်နိုင်ငံကြားတင်းမာမှုတွေရောကြရေးနောက်ထပ်လှုပ်ဆောင်မှုတစ်ခုအဖြစ်နဲ့ဒီလိုပြောကြားချက်ထွက်ပေါ်လာခဲ့တာပါအမေရိကန်ပြည်ထောင်စုမှာဒီမိုကရက်ပါတီကနေသမ္မတလောင်းအဖြစ်ဝင်ရွေးခံနိုင်ဖို့ကြိုးစားနေကြသူ10ယောက်ရဲ့စကားစစ်ထိုးပွဲမှာသမ္မတဒေါ်နယ်ထရမ့်ကိုအနိုင်ရနိုင်ရေးအပါအဝင်အကြောင်းအရာမျိုးစုံကိုအနိုင်လူပြောခဲ့ကြပါတယ်။၃နိုင်ကြတဲ့စကားစစ်ထိုးပွဲအတွင်းမှာကျန်းမာရေးဆိုင်ရာပြုပြင်ပြောင်းလဲရေးကိစ္စတွေကိုအခြေအတည်ငင်းခုန်ကြသလိုအမေရိကန်မှာအများစိတ်ဝင်စားနေတဲ့ဒီနိုင်ငံရဲ့တရားမဝင်လာနေကြသူတွေရဲ့ကိစ္စ၊တနက်ထိန်ချုပ်ရေးကိစ္စ၊ကုန်သွယ်ရေးကိစ္စတွေလိုကိုလည်းဒီ Texas ပြည်နယ် Houston မြို့မှာလုပ်တဲ့စကားစစ်ထိုးပွဲအတွင်းမှာရင်းစုတ်ခုံဆွေးနွေးသွားကြပါတယ်။ဟောင်ကောင်ကျွန်းအစိုးရနဲ့မြန်မာအစိုးရကြားဆက်ဆံရေးတိုးတက်စေဖို့မျှော်လင့်ကြောင်းနဲ့အခုထက်ပိုပြီးတော့ဘလို့ရင်းနှီးမြှုပ်နှံမှုတွေလုပ်နိုင်မလဲနီးလန်းရှာဖွေမယ်လို့ဟောင်ကောင်အစိုးရအကြီးအကဲ Gary Lam ကပြောကြားခဲ့ပါတယ်ရှင်။
သတင်းကြီးညုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nelson Love ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်တနင်္ဂနွေနေ့စနေမနက်ခင်းထုတ်လွှင့်ပေးမယ်။မနေ့ခင်းစီစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.